Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါနေ့ညပိုင်း 9:30 အထိစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေ line to meter 1925 30နဲ့ line meter 190တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနာလာပါအခုညပိုင်းစီစဉ်ရဲတာဝန်ယူသက်ဆက်တော့မှာပါ
ကျမကတော့စုမြတ်မှာပါရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအလေအညာတွေပြောပြီးတရားဥပဒေစိုးမိုးမှုထိခိုက်အောင်လုပ်နေတယ်လို့ FBI ညွှန်ကြားမှုဟောင်းကဝေဖန်လိုက်ပါတယ်မန်ချက်စတာယူနိုက်တက်ဘောလုံးအသင်းကနီးပြဂျိုးဆေမော်ရီညိုကိုယာလူကနေထုတ်လိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့အကြေညာပေးပါမယ်ရှင
်ကောင်းပါပြီမြန်မာအစိုးရဖက်ကရင်ဂျာပြည်ထနာကိုတိတိယောက်ကင်တွယ်လာနိုင်ရေးအရေးယူဖိအားပေးနိုင်ဖို့လုံခြုံရေးကောင်စီမှဆုံးဖြတ်မဲ့မူကြမ်းအပေါ်မြန်မာအစိုးရကသဘောထားဘလို့ရှိပါသလဲ
ဟိုလူငယ်ကောင်စီကနေပြီးတော့စုံချက်တွေချမယ်ဟုတ်လားဒီနေ့ဒီနေ့မပြီးရင်ဟုတ်လားဟိုအရေးယူဖို့ကိစ္စတွေဟိုသူတို့စဉ်းစားမယ်ဘာညာဆိုတော့ဟောင်းနဲ့လုပ်နေတဲ့ဟာကတော့နိုင်ငံရေးရဖိအားပေးတဲ့သဘောတည်းတည်းပဲလေဒ
ါကကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးဟောက်တို့ဆွမ်းမရှင်အပြည့်စုံကတော့မကြခင်ကြာမှာပါဒါအပြင်ရခိုင်လက်နက်ကိုင်ဖွဲ့အေအေနဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကတိုက်ပွဲအခြေအနေပုံမှန်စကောနဲ့တရားဆွဲဆိုခံရတဲ့ကချင်းလူငယ်ဆန္ဒပြကောင်းဆောင်သုံးဦးဒီကနေ့တရားရုံးထုတ်တဲ့နောက်ဆုံးရသတင်းတွေကိုကြားမယ်အပြင် Christmas Day သတင်းတပုတ်ကိုလည်းထုတ်လွှင့်တင်ဆက်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့ American နိုင်ငံရေးနဲ့တရားလီလိုင်းရှင်နေခန်းကိုကြားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမဆူမြတ်မွန်နဲ့ကိုအောင်အောင်တို့ကပြောပြပေးပါအောင်ရှင
်American သမ္မတဒေါ်နယ်ထရမ့်ဟာအလေအညာတွေပြောပြီးတော့တရားဥပဒေစိုးမိုးမှုထိခိုက်အောင်လုပ်နေတယ်လို့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောကြားဝေဖန်လိုက်ပါတယ်။ American သမ္မတနဲ့သူ့ရဲ့နောက်လိုက်တွေကတစ်ချိန်လုံးလိန်ညာပြောနေတဲ့အတွက် FBI စုံစမ်းရေးအဖွဲ့ကြီးရဲ့ပုံရိပ်ကိုအကြီးအကျယ်ထိခိုက်စေခဲ့တယ်လို့အောက်လွှတ်တော်တရားရေးနဲ့စီကံထိန်းသိမ်းရေးကော်မတီကြားနာပွဲမှာတနင်္လာနေ့ကလာရောက်ထွက်ဆိုပြီးမှ FBI ညွှန်ကြားရေးမှူးဟောင်းကသတင်းတောက်တွေကိုပြောခဲ့တာပါ။သမ္မတကဒီ FBI အဖွဲ့ကသာမကတိုင်းပြည်ရဲ့တရားဥပဒေစိုးမိုးရေးကိုပါတိုက်ခိုက်ပြောနေချိန်မှာသမ္မတလောင်း Hillary Clinton နိုင်ငံခြားရေးဝန်ကြီးဘဝကကိုပိုင်ဆာဗာသုံးပြီးတော့အီးမေးလ်တွေပေးပို့ခဲ့တဲ့ကိစ္စကိုလွှတ်တော်အမတ်တွေအာရုံစိုက်စုံစမ်းစစ်ဆင်နေတာအဓိပ္ပာယ်မရှိလာဘူးလို့လည်း Mr. Comey ကပြောပါရယ် Republican အမတ်တွေဟာသမ္မတနဲ့သူ့ကိုထောက်ခံသူတွေလုပ်နေတဲ့အမှားတွေကိုထောက်ပြဖို့တိတ်ကြောက်နေကြတယ်လို့လည်းသူကဆွဆွဲပါရယ်သမ္မတရဲ့လှုပ်ရက်တွေပြောဆိုချက်တွေကနိုင်ငံအတွက်အရေးကြီးတယ်ဆိုတာကို Republican အမတ်တွေတစ်ချိန်ကနားလည်သဘောပေါက်ခဲ့ကြပြီနဲ့ဒီကနေ့မှာတော့အဲ့ဒီလိုအမတ်တွေဘယ်ရောက်နေပြီလဲလို့လည်းသူကမေးခွန်းထုတ်ပါတယ်အမတ်တွေအနေနဲ့ပင်စင်ယူတဲ့အထိစိတ်စိတ်နေသွားကြမဲ့အစားနိုင်ငံရဲ့တန်ဖိုးထားမှုတွေကိုထုတ်ဖော်ပြသဖို့လိုတယ်လို့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောကြားခဲ့ပါတယ်အခုလိုပြောကြားမှုတွေနဲ့ပတ်သက်လို့ကိုမီနဲ့သူ့ရဲ့အကြမ်းလိုက်စားမှုတွေကို Republican အမတ်တွေဘက်ကထုတ်ဖော်ပြောတင်တယ်လို့အင်ပီရိုပြန်ကြားရေးတာဝန်ခံ Sarah Sanders က Twitter ပေါ်ကနေတုံ့ပြန်ခဲ့ပါတယ်
။ရုရှားနဲ့ဆက်သွယ်ရှိခဲ့တာတွေနဲ့ပတ်သက်လို့ American ပြည်ထောင်စုစုံစမ်းစစ်ဆေးဘီရို FBI ကိုလိမ့်လည်ပြောဆိုခဲ့မှုအတွက်မြို့သားလုံခြုံရေးအကြံပေးရရှိအောင် Michael Flynn ကိုဒီကနေ့စီရင်ချက်ချမှတ်ဖို့ရှိပါတယ်။ထောင်ထမ်းအပြစ်ပေးတဲ့မတင်တရားသူကြီး Emmett Sullivan အပေါ်မူတည်နေပေမဲ့လည်းအစိုးရရှိနေရင်းအပြည့်အဝပူးပေါင်းဆောင်ရွက်ခဲ့တဲ့အတွက်ထောင်ထမ်းအပြစ်မပေးဘူးရုရှားရေးစုံစမ်းစစ်ဆေးနေတဲ့ရောဘတ်မူလာကတိုက်တွန်းထားပါတယ်အခုစုံစမ်းစစ်ဆေးမှုမူလာဟာ2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းသမ္မတဒေါ်နယ်ထရမ့်ရဲ့စီယုံရေးအဖွဲ့နဲ့ရုရှားတို့ကြားဆက်သွယ်ပတ်သက်မှုရှိမရှိစုံစမ်းဖော်ထုတ်နေတာပါအမေရိကန်ကြီးတဲ့ဗိုလ်ချုပ်ကြီးဟောင်းလေးဖြစ်ကာကွယ်ရေးဌာနထောက်လှမ်းရေးအေဂျင်စီအကြီးအကဲဖြစ်နေတဲ့တာဝန်ယူခဲ့ဘူးသူ Flynn ကတော့သမ္မတထရမ့်ရဲ့အမျိုးသားလူမျိုးရေးအကြံပေးဖြစ်တာဝန်ယူခဲ့ပြီးတော့တလလောက်အကြာမှာပဲသမ္မတရွေးကောက်ပွဲနဲ့ကျန်းသစ်စာချိန်ဆိုပွဲကြားကာလအချိန်မှာအမေရိကန်ဆိုင်ရာရုရှားသမ္မတကြီးဖြစ်တာဝန်ယူထားတဲ့ဆာဂေးကစ်စလီယက်နဲ့တွေ့ဆုံခဲ့တာကိုအစိုးရတာဝန်ရှိသူတွေကိုလိမ့်လည်ပြောဆိုခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ရာကယာရုကနေနှုတ်ထွက်ခဲ့ရပါတယ်ရုရှားသမ္မတကြီးနဲ့တွေ့ဆုံစကားပြောခဲ့တာကိုလိမ့်လည်ခဲ့ကြောင်းဝန်ခံခဲ့ပြီးတဲ့နောက်မှာတော့ဖလင်ဟာအထူးစုံစမ်းစစ်ဆေးမှုနဲ့ပူးပေါင်းဆောင်ရွက်ခဲ့တာပါသမ္မတထရမ့်ရဲ့အတွင်းလူဟောင်းတွေကစုံစမ်းစစ်ဆေးမှုမူလာရဲ့စစ်ဆေးမှုတွေမှာအပြစ်ရှိကြောင်းဝန်ခံခဲ့သူ၅ဦးအနက်ဖလင်ဟာပထမဆုံးလည်းဖြစ်ပါတယ
်2016 American သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွဲဖက်မှုဟာအရင်သိထားတာထက်အများကြီးပိုပြီးကြီးမားကျယ်ပြန့်တယ်လို့အဖွဲ့အစည်းကလေ့လာပြုစုတဲ့အစီရင်ခံစာတွေကမိမောင်းထိုးပြလိုက်ပါတယ်ရုရှားကလိုလားတဲ့သမ္မတလောင်းအနိုင်ရအောင်အ धिक လူမှုကွန်ရက်အားလုံးကိုအသုံးချပြီးတော့အချက်အလက်အမှားတွေမဲဆန္ဒရှင်တွေစီရအောင်လုပ်ခဲ့တဲ့ဆိုတော့စီရင်ခံစာပါဆွဆွဲချက်တွေဟာအခြေအမြစ်မရှိဘူးလို့ရုရှားသမ္မတရုံးပြောခွင့်ရဒီမီထရီဘက်စကော့ဖ်ကတုံ့ပြန်ပေးချပါတယ်ရွေးကောက်ပွဲမှာ Republican Party နဲ့ Donald Trump အနိုင်ရအောင်လို့စူးစမ်းခဲ့တယ်ဆိုတာရှင်းရှင်းတွေ့ရတယ်လို့အစိုးရခန်းစာပြုစုတဲ့ Oxford တက္ကသိုလ်ရဲ့ Computer သုံးဝါဒဖြန့်မှုလေ့လာရေးဆိုင်ရာဌာနနဲ့ Graphica ဆိုတဲ့ Internet ကွန်ရက်ဆိုင်ရာသုံးသပ်ရေးအဖွဲ့တို့ကပြောကြားခဲ့ပါတယ် ဒီအစီရင်ခံစာနှစ်ခုရဲ့တွေ့ရှိချက်ဟာအမေရိကန်ထောက်လှမ်းရေးအဖွဲ့တွေကစုံစမ်းပြီး2018ခုနှစ်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာပါကောက်ချက်တွေနဲ့တူနေပါတယ်ရုရှားက Internet Research Agency ဆိုတဲ့အဖွဲ့က2009ခုနှစ်ထဲကစလို့လူမှုကွန်ရက်တွေကိုအသုံးချပြီးတော့ရုရှားနိုင်ငံတွေကဒေသန္တရရွေးကောက်ပွဲရလဒ်တွေမှာလွှမ်းမိုးနိုင်အောင်လုပ်ခဲ့ကြတာကနေအမေရိကန်ပြည်ထောင်စုမှာ2013ရွေးကောက်ပွဲကို Twitter လူမှုကွန်ရက်အသုံးချပြီးတော့ဝင်နှောက်ရှက်ဖို့လှုပ်လာတယ်လို့အမေရိကန်အထက်လွှတ်တော်အတွက်လေ့လာပြုစုခဲ့တဲ့အစီရင်ခံစာတွေထဲမှာဖော်ပြပါရတယ်။အဲဒီနောက်ပိုင်းမှာ YouTube, Facebook နဲ့ Instagram လူမှုကွန်ရက်တွေကိုအသုံးချပြီးတော့မဲဆန္ဒရှင်တွေစိတ်ပြောင်းအောင်အချက်အလက်မှားတွေဖြန့်ဖြူးခဲ့တယ်လို့ပြောထားပါတယ်ရှင်။
မွတ်စလင်ဘာသာရေးကောင်းဆောင်ဖတူလာဂူလန်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကတူရကီကိုပြန်ပို့ဖို့စဉ်းစားနေတယ်ဆိုတဲ့ဆွတ်ဆွတ်ချက်ဟာမမှန်ဘူးလို့အိမ်မီရောကညင်းဆိုပါတယ်ဂူလန်အပါဝင်လူတချို့ကိုတူရကီကိုပြန်ပြီးတော့ပို့ဖို့လုပ်နေတယ်လို့ထရမ့်ကတူရကီသမ္မတရီဇက်တေအာရူဝန်ကိုပြောကြားခဲ့ကြောင်းတူရကီနိုင်ငံခြားရေးဝန်ကြီးမာဗလတ်ကာဗူဆိုဂလူက CNBC ရုပ်မြင်သံကြားနဲ့တွေ့ဆုံမေးမြန်းခန်းအတွင်းပြောကြားထားတာပါပန်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်နေတဲ့ဂူလန်ဟာ2016ခုနှစ်ကတူရကီမှာဖြစ်ပွားခဲ့တဲ့စစ်အာဏာသိမ်းမှုကိုကြိုးကင်ခဲ့တယ်လို့တူရကီကဆွဆွဲထားပါတယ်ဂူလန်ကတော့ဒီဆွဆဲချက်ကိုညှင်းဆို့ထားတယ်လို့အမေရိကန်ကလည်းတူရကီရဲ့ဒီဆွဆဲချက်မှာခိုင်မာတဲ့အထောက်အထားတွေကိုမတွေ့ရဘူးလို့ပြောဆိုထားပါတယ်
ဒီအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရိုဟင်ဂျာပြည်ထောင်စုနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကလုံလောက်တဲ့တိုးတက်ဆောင်ရွက်မှုတွေမလုပ်ရင်နောက်ထပ်အရေးယူဓာတ်ခတ်မှုတွေလုပ်ဖို့လုံခြုံရေးကောင်စီကစဉ်းစားနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာတွေကိုမြန်မာဘက်ကအချိန်ဆွဲမထားဘဲပြန်လည်လက်ခံဖို့နဲ့လူခွင့်ရေးချိုးဖောက်ထားသူတွေကိုအရေးယူနိုင်ဖို့ရည်ရွယ်တဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဆုံးဖြတ်နိုင်ဖို့ကြိုးစားနေတာပါ။ရိုဟင်ဂျာတွေကိုအချိန်စရာတိတိကျကျတတ်မှတ်ပြီးတော့ပြန်လည်လက်ခံဖို့ရည်ရွယ်ပြီးဗြိတိန်နိုင်ငံကဆုံးဖြတ်ချက်မူကြမ်းကိုရေးဆွဲတင်ပြထားတာဖြစ်ပါတယ်။မြန်မာအစိုးရဘက်ကဒီလုံလောက်တဲ့တိုးတက်ဆောင်ရွက်မှုတွေမလုပ်ရင်နောက်ထပ်အရေးယူဓာတ်ခတ်မှုတွေလုပ်ဖို့စဉ်းစားမယ်ဆိုတဲ့သတိပေးချက်ပါတယ်လို့အမည်မဖော်လိုတဲ့တန်တမန်တယောက်ရဲ့အပြောကို Reuters သတင်းမှရေးပါတယ်ဒီလိုဆုံးဖြတ်ချက်ကဆိုးကျိုးပဲဖြစ်စေလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တို့ဆွမ်းက VOA မြန်မာပိုင်းကိုပြောပါတယ်ဒီဆုံးဖြတ်ချက်ပူကြတဲ့ပတ်သက်လို့ပြီးခဲ့တဲ့လတွေကလုံခြုံရေးကောင်စီဝင်15နိုင်ငံကြားမှစတင်ဆွေးနွေးနေတာပါကနအူးဆွေးနွေးမှုတွေမှာတရုတ်နဲ့ရုရှားပါဝင်ခဲ့ပေမဲ့နောက်ပိုင်းဆွေးနွေးမှုတွေမှာဆက်မပါဘူးလို့အမည်မဖော်လိုတဲ့တန်တမန်ကပြောပါရယ်ဒီဆုံးဖြတ်ချက်မူကြမ်းဟာအသုံးမဝင်ဘူးမသင့်တော်ဘူးအချိန်မတန်ဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားသံအမတ်ကြီး Firstly Nibenzia က Writers သတင်းကိုပြောပါရယ်အခုလိုတရုတ်နဲ့ရုရှားကဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်လို့ဆွေးနွေးမှုတွေမှာမပါဝင်တော့ပေမဲ့မြန်မာအစိုးရကရိုဟင်ဂျာပြည်ထနာကိုထိထိရောက်ရောက်ကင်တွယ်လာအောင်လုံခြုံရေးကောင်စီကအရေးယူဖို့စဉ်းစားနေတာဖြစ်ပါတယ်ဒီဆုံးဖြတ်ချက်မူကြမ်းကိုဘယ်တော့မဲခွဲဆုံးဖြတ်မယ်ဆိုတာလည်းအတိအကျမသိရသေးပါဘူးရိုဟင်ဂျာဆိုတဲ့အတုံးတုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ပြင်ဆင်ဆောင်ရွက်မှုတွေလုပ်နေတယ်လို့အခိုင်အမာပြောကြားထားပါတယ်
ရိုဟင်ဂျာလူနည်းစုတွေပေါ်ဖိနှိပ်မှုတွေနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့ဥပစ္ခါပြုတယ်ဆိုတဲ့အကြောင်းပြချက်နဲ့ကိုရီးယားလူခွင့်ရေးအဖွဲ့ကြီးတစ်ဖွဲ့ကသူတို့ပေးရထားတဲ့စုကိုပြန်ရုပ်သိမ်းမှဖြစ်တယ်လို့ကြေညာခဲ့ပါတယ်။နေအကျဲကျုပ်ကြခံရစဉ်2004ခုနှစ်ကဂွန်ဂျူးလူခွင့်ရေးစုကိုဒေါက်တာဆန်းစုကြည်ရရှိခဲ့တာပါ။လူခွင့်ရေးအတွက်ကာကွယ်ရည်တည်ပေးခဲ့တာကြောင့်စုပေးခဲ့တာဖြစ်ပေမဲ့လည်းရိုဟင်ဂျာတွေနေဆက်ဖြတ်ကျော်ထွက်ပြေးခဲ့ရတဲ့ကိစ္စရပ်တွေမှာဒေါက်တာဆန်းစုကြည်အနေနဲ့လိလိရှုခဲ့တာကြောင့်စုပြန်ရုပ်သိမ်းမှဖြစ်ကြောင်းကိုရီးယားလူခွင့်ရေးအဖွဲ့ May 18 Memorial Foundation ပြောခွင့်ရချိုဂျင်တဲကပြောပါတယ်တင်းလာနေတုန်းက Foundation အမှုဆောင်အရာရှိအဖွဲ့ကအခုလိုဆုံးဖြတ်ခဲ့တာဖြစ်ကြောင်းလည်းသူကဆိုပါတယ်ငယ်ငယ်နိုဘယ်ဆုရှင်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနာရလာပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ခံအနေနဲ့ဒေါက်တာဆန်းစုကြည်ဟာအစိုးရအဖွဲ့မှဦးဆောင်ပါဝင်ခဲ့တာပါစစ်တပ်ရဲ့နေမရှိလင်းမှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်တိုင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားပြီးတဲ့နောက်ပိုင်းမှာဒေါက်တာဆန်းစုကြည်အနေနဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ပြက်ပြက်သားသားရက်တီပြောဆိုတာမျိုးမလုပ်ခဲ့တာကြောင့်နိုင်ငံတကာကဝိုင်းဝန်းပြစ်တင်ဝေဖန်ခဲ့ကြပြီးတော့အခုလိုဂွန်ဂျူးလူခွင့်ရေးစုအပါအဝင် ဒီနိုင်ငံတကာကသူ့ကိုပေးအပ်ထားတဲ့ဆုတွေကိုပြန်လည်ရုပ်သိမ်းခံနေရတာဖြစ်ပါတယ်
။ဂျပန်နိုင်ငံကလာမယ့်9နှစ်အတွင်းစစ်ရေးစွမ်းရည်ကိုမြင့်တင်မဲ့အသေးစိတ်အစီအစဉ်တွေကိုထုတ်ပြန်လိုက်ပါတယ်။အမေရိကန်လို့တိုက်လေရင်ဒါဇင်နဲ့ချီဝဲယူမဲ့အပြင်ရဟတ်ယာဉ်တွေကိုအဆင့်မြင့်ရေးပါဝင်တဲ့အစီအစဉ်ကိုဝန်ကြီးချုပ်ရှင်ဆိုအာဘေးရဲ့ကက်ဘိနက်အဖွဲ့ကဒီကနေ့အတည်ပြုလိုက်တာပါ။နိုင်ငံလုံခြုံရေးအခြေအနေတွေကြောင့်ထိရောက်တဲ့ကာကွယ်ရေးစွမ်းရည်တိစောက်ဖို့လိုအပ်တယ်လို့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒေဆူဂါကပြောကြားခဲ့ပါတယ်ရှီလာနိုင်တဲ့တရုတ်နဲ့မြက်ကိုရီးယားနိုင်ငံတွေဘက်ကရန်ကိုကာကွယ်နိုင်ဖို့အခုလိုကာကွယ်ရေးကိုအစစ်မြင့်တာဖြစ်တယ်လို့လေလာသူတွေကသုံးသပ်ပါတယ်ဒီ9နှစ်စာကာကွယ်ရေးအစီအစဉ်တွေအတွက်ဒေါ်လာ242ဘီလီယံလောက်ကုန်ကြမယ်လို့လည်းခန့်မှန်းထားပါတယ်ဒုတိယကမ္ဘာစစ်ပွဲပြီးနောက်ပိုင်းဂျပန်နိုင်ငံရဲ့စစ်တပ်ကိုခုနိုင်ငံကိုကာကွယ်နိုင်တဲ့အနေအထားသာရှိရမယ်ဆိုတဲ့ဥပဒေကိုပြင်ဆင်နိုင်ဖို့အတွက်ဝန်ကြီးချုပ်အာဘေးရဲ့ရည်ရွယ်ချက်အတိုင်းအခုလိုကာကွယ်ရေးအသုံးစရိတ်နဲ့စွမ်းရည်ကိုမြှင့်ဖို့ဆောင်ရွက်လာတာဖြစ်ပါတယ်
တရုတ်နိုင်ငံရဲ့စီးပွားရေးအရှိန်အဟုန်နဲ့တိုးတက်နေတာနဲ့အမျှတကယ်ပါလုံးကဆိုးရိမ်နေသလိုတရုတ်ကလွှမ်းမိုးရေးဝါဒကိုလက်ကင်ထားမှာမဟုတ်ဘူးလို့တရုတ်သမ္မတရှီကြီးပင်ကပြောပါရယ်ဈေးကွက်စီးပွားရေးပြည်ပြင်ပြောင်းလဲမှု240ပြည့်ထိမ့်မှတ်အခမ်းအနားမင်ခွန်းမှာသမ္မတရှီကဒီဘက်ပေါင်းစုံကုန်သွယ်ရေးစနစ်ကိုကျင့်သုံးသွားမှာဖြစ်တဲ့အကြောင်းအခိုင်အမာပြောဆိုသွားခဲ့တာပါတရုတ်နိုင်ငံရဲ့ကိုယ်ပိုင်ခွင့်ရေးတွေနဲ့စိတ်ဝင်စားမှုတွေကိုဆုတ်ကင်ထားမှာဖြစ်ပြီးတော့သူတစ်ပါးအခွင့်အရေးကိုဝင်ရောက်ဆွတ်ဖက်မှာမဟုတ်သလိုဘိုးကျဆိုးမိုးရေးမူဝါဒကိုကျင့်သုံးမှာမဟုတ်ဘူးလို့သမ္မတရှီကပြောပါရယ်ဒါပေမဲ့တရုတ်နိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့စီးပွားရေးဆက်ဆံရေးဆုပ်ယုပ်ပြီးတော့ကုန်သွယ်ရေးတက်မှနေမှုတွေကိုဘယ်လိုတုံ့ပြန်သွားမလဲဆိုတဲ့မူဝါဒအစ်တည်းနဲ့ပတ်သက်ပြီးတော့ထုတ်ဖော်ပြောဆိုသွားတာမျိုးမရှိပါဘူး
။အင်္ဂလန်ကကမ္ဘာကျော်ဘောလုံးအသင်းတစ်ခုဖြစ်တဲ့ Manchester United Club အသင်းကနီးပြဂျိုဆေမော်ရီညိုကိုယာရုကနေဖယ်ရှားလိုက်ပါတယ်။အခုအင်္ဂလိပ်ပရီးမီးယားလိဂ်ဘောလုံးရာသီမှာ Manchester United အသင်းအတွက်အခြေအနေအဆိုးဆုံးဖြစ်နေချိန်မှာမန်နေဂျာမော်ရီညိုကိုချက်ချင်းထုတ်လိုက်ပြီဆိုတာကို Manchester United ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။မော်ရီညိုနေရာမှာဘယ်သူနဲ့လူစားထိုးမလဲဆိုတာမကြေညာသေးပါဘူး။ယာယီနီးပြမခန့်ခင်အထိမန်ယူလက်ထောက်နီးပြ Michael Carrick ကအသင်းကိုကင်တွယ်သွားမှာဖြစ်ပါတယ်။အရင်ကဒီပရီးမီးယားလိဂ်ဇာတ်မှာထိတ်တန့်နေရာယူခဲ့တဲ့မန်ယူအသင်းကလောလောဆယ်မှာနံပါတ်6နေရာမှာရောက်နေပြီးတော့အသင်းရဲ့ကစားပုံတွေနဲ့ပတ်သက်လို့နီးပြမော်ရီညိုတော်တော်လေးဝေဖန်ခံခဲ့ရပါတယ်။မန်ယူရဲ့ဒီနီးပြတာဝန်ယူထားစဉ်မှာသူ့ရဲ့ဆောင်ရွက်ခဲ့မှုတွေအတွက်ကလပ်ကကျေးဇူးတင်ပါတယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။
ဒီကနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုမဆူမြတ်မွန်နဲ့ကွန်အောင်တို့ကကြီးညာပေးခဲ့တာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်သက်တင်ဆက်သွားပါမယ်ရခိုင်ပြည်နယ်အရေးကုလသမဂ္ဂလုံခြုံရေးကောင်စီမှတင်သွင်းထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုလက်မခံနိုင်ကြောင်းမြန်မာအစိုးရကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံအပေါ်ဖိအားပေးမဲ့အစီအစဉ်တွေဖြစ်တဲ့အတွက်လက်မခံနိုင်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးကပြောဆိုလိုက်တာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆူမုံကပြောပြထားပါတယ်ရှင
်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လည်လက်ခံရေးအချိန်အတိကျသတ်မှတ်ဖို့အပါအဝင်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ဖိအားပေးဖို့ရည်ရွယ်ထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ရပ်ကိုတော့ဗြိတိန်နိုင်ငံကဥဆောင်ပြီးတော့လုံခြုံရေးကောင်စီမှတင်သွင်းထားတာပါဒါပေမဲ့လည်းဒီလိုဖိအားတွေဟာလက်တွေ့ပြဿနာကိုဖြေရှင်းရမှာအကျိုးမရှိနိုင်တဲ့အတွက်လက်မခံနိုင်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဦးဟောက်ထိုးစွန်းကပြောဆိုလိုက်တာပါ
ဟိုလုံခြုံရေးကောင်စီကနေပြီးတော့ဆုံးဖြတ်ချက်တွေချမယ်ဟုတ်လားဒီနေ့မပြီးရင်ဟုတ်လားဟိုရေးယူဖို့ကိစ္စတွေဟိုသူတို့စဉ်းစားမယ်ဘာညာဆိုတော့ဟိုနဲ့လုံနေတဲ့ဟာကတော့နိုင်ငံရေးရဖိအားပေးတဲ့သဘောတသက်ပဲလေဒါကဘလို့မှအကျိုးမပြုနိုင်ဘူးကျွန်တော်လုံနေတဲ့ဟုတ်လားဟိုဆောင်ရွက်နေတဲ့ဖြစ်စဉ်တွေကိုလည်းဘယ်လိုမှအကျိုးမပြုနိုင်တဲ့အပြင်စိုးကျိုးပဲဖြစ်စီမှာပဲ
ဆိုတော့
ကျွန်တော်တို့ကဘလို့မှလက်မခံပါဘူးဒီဟာကိုလေ
လုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းမှာတော့ဒုက္ခသည်တွေပြန်လည်လက်ခံရေးကုလသမဂ္ဂအေဂျင်စီတွေနဲ့နားလည်မှုစာချုပ်လွှာရေးထိုးထားတာတွေနောက်ကွယ်လွန်သူကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲဖော်ဖို့တွေကိုလည်းတိုက်တွန်းထားတာပါတမ်မကြီးဦးဟောက်တို့ဆွမ်းကတော့မြန်မာဆိုရအနေနဲ့ရခိုင်ပြည်နယ်အကြက်တဲဖြည့်ရှင်းနိုင်ရေးသက်ဆိုင်ရာနိုင်ငံတွေနိုင်ငံတကာအတိုက်ဝိုင်းအနေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့ပြောပါတယ
်ကျွန်တော်တို့ကဒေသအတွင်းမှာရောနှစ်နိုင်ငံချင်းရောကျွန်တော်လုပ်နေတာရှိတယ်တစ်ဖက်ကလည်းပဲ UNDP UNHCR နဲ့လည်းကျွန်တော် MOU ထိုးပြီးလုပ်နေတာလေဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ပြန်လည်လက်ခံကိစ္စကျွန်တော်လုပ်နေတာပဲเนาะကျွန်တော်ဘက်ကနေပြီးတော့အတက်နိုင်ဆုံးအကောင်းဆုံးဖြစ်အောင်စိတ်ချလုံခြုံတဲ့အနေအထားဖြစ်အောင်ကျွန်တော်တစ်ချက်ချင်းတစ်ဆင့်ချင်းကျွန်တော်လုပ်နေတယ်နောက်တစ်ခုကလည်းပဲဟာလာကျွန်တော်တို့ဒီအရေးယူဖို့ကိစ္စဘာညာဆိုတာလည်းပဲဟိုလူခွင့်ရေးကိစ္စဖောက်ဖြစ်လို့ကျူးလွန်နေဆိုရင်ကျွန်တော်အရေးယူမယ်ဆိုတာလူကြီးတော်တိုင်ကပြောထားတယ်တက်မတော်ပိုင်းဆိုင်ရာဟိုလူကြီးတကောတည်းကလည်းပြောထားတယ်နိုင်ငံတော်ပိုင်းကလည်းပြောထားတယ်အဲဒါကြောင့်လည်းကျွန်တော်တို့ကအခု ICU ကြီးဖွဲ့ပြီးတော့ဟာလာလွတ်လပ်တဲ့ဟို ဟိုဟာပေါ့နော်စုံစမ်းကော်မရှင်ဖွဲ့ပြီးတော့ကျွန်တော်လုပ်နေတယ်ဟိုမနစ်တနည်းရပဲ၁၂ရက်နေရပဲကြီးညာချက်ထောက်တယ်လေဟိုအားလုံးနဲ့သိတဲ့အတိုင်းပဲဟာလားသက်သေထောက်ထားဟိုပြေးကြပါဟာလားဟိုဘယ်သူပဲဖြစ်ဖြစ်ပြေးလို့ရတယ်အဲ့တော့အားလုံးကိုလည်းပဲသူသိနေကျွန်တော်လုပ်မယ်အင်တာဗျူးလုပ်မယ်အချက်လက်ဟာလားပုံမူတည်ပြီးတော့ကျွန်တော်တို့ကသူတို့အနေနဲ့စုံစမ်းစစ်ဆေးဣစားတွေသူတို့လုပ်မယ်ဆိုတော့လည်းပြောထားပြီးပြီ
မြန်မာပြည်အရေးဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်လို့ပြီးခဲ့တဲ့လတွေကလုံခြုံရေးကောင်စီဝင်15နိုင်ငံကြားမှာတော့သဘောထားကွဲပြားနေစေဖြစ်ပါတယ်။လက်တလုံးမှာဆုံးဖြတ်ချက်ကိုတရုတ်နိုင်ငံကထောက်ခံမှုပေးမထားသလိုကုလသမဂ္ဂဆိုင်ရာရုရှားတန်မတ်ကြီးကလည်းလက်မခံကြောင်းရိုက်တာသတင်းဌာနကိုပြောဆိုထားတာပါ။မြန်မာတန်မတ်ကြီးဦးဟောက်တိုဆန်းကတော့မြန်မာနိုင်ငံအနေနဲ့လုံခြုံရေးကောင်စီဝင်တနိုင်ငံချင်းစီချင်းကပ်ဆွေးနွေးနေပါတယ်လို့ပြောပါတယ်
။ကျွန်တော်တို့ကဒီမှာဒီလုံခြုံရေးကောင်စီဖွဲ့ဝင်တွေတဦးချင်းကိုကျွန်တော်လိုက်ပြီးတော့တွေ့ပြီးတော့လည်းကျွန်တော်ရက်တီချက်ကိုကျွန်တော်ရှင်းပြနေပါတယ်ပြောနေပါတယ်အားလုံးကိုလေပြောနေတယ်ကျွန်တော်တို့ဒီဟာတက်မခနိုင်ဘူးကျွန်တော်တို့ပူပေါင်းဆောင်ရနေတယ်အဲပူပေါင်းဆောင်ရမှုကိုပဲကျွန်တော်တို့အတူသဘောနဲ့ပူပေါင်းဆောင်ရတော့ပဲကျွန်တော်တို့လူချင်းနေနော်ဒီအဲကျွန်တော်အဲ့ဒီဟိုကျွန်တော်တို့လက်မခနိုင်တဲ့အကြောင်းကိုတော့ကျွန်တော်အကုန်လုံးပြောထားပါတယ်သူတို့ UK ကိုလည်းပြောထားတယ်နောက်သူတို့ကျွန်တော်တို့ဟိုဟိုဟာပေါ့နော်မစ္စနိုင်ငံနေလည်းအကုန်ပြောထားတယ်ဆိုတော့သူတို့အားတော့ဒါကတော့သူဟိုဥဆောင်ပြီးလုပ်နေတဲ့ UK နဲ့သူတို့ကတော့နောက်နိုင်ငံတချို့ပေါ့ဗျာနောက်နိုင်ငံတချို့ပေါ့အဲသူတို့တွေကဥဆောင်ပြီးတော့အဓိကလုပ်နေတာပေါ့တိုးတော့နိုင်ငံအားလုံးကတော့သဘောတူတာတော့မဟုတ်ပါဘူးဒါတော့တည်ကြတယ်သဘောမတူတဲ့နိုင်ငံတွေလည်းအများကြီးရှိတယ်ဆိုတော့ဒီဟာကတော့သူတို့ဘယ်လိုဆက်သွားမယ်ဆိုတော့ကျွန်တော်မသိဘူးတိုးတော့ကျွန်တော်ဘက်ကတော့လက်မခံနိုင်ဘူးဆိုတော့ကျွန်တော်တို့ကကောင်စီဝင်တွေလည်းအတိအပေးကျွန်တော်ပြောကြားထားတာရှိပါတယ
်ဆုံးဖြတ်ချက်မူကြမ်းကိုတော့လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံအနက်6နိုင်ငံရဲ့ထောက်ခံမဲ့ရရှိဖို့လိုအပ်တယ်လို့တရုတ်ရုရှားတို့လိုအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဘက်ကဗီဒီယိုအာဏာမသုံးမှသာအတည်ပြုနိုင်မှာပါပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကနေရိုဟင်ဂျာမွတ်စလင်တွေပေါ်လူခွေချိုးဖောက်မှုတွေဆူဆူဝါဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါဝင်နိုင်ငံတကာကဆွဆွဲထားတာပါရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့နိုင်ငံတကာကဆွဆွဲနေတဲ့အစ်စ်အထီလူခွေချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပါတယ်ရှင်
မဆုမွန်တင်ပြသွားတာပါရှင်ခုတော့ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့တိုက်ပွဲသတင်းပဲဆက်ရအောင်ပါရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာတပ်မတော်တို့အကြားရခိုင်ပြည်နယ်တွင်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတယ်လို့မြို့နယ်တချို့မှာတပ်မတော်ကလူဦးရေနဲ့ခီးသွားလာမှုစစ်ဆေးတာတွေလည်းရှိနေပါတယ်ဒီကနေ့ပုံနာကျွန်းမှာဖြစ်တဲ့တိုက်ပွဲမှာဆိုရင်တပ်မတော်ဖက်ကလေကြောင်းအကူသုံးပြီးတော့အပြင်းထန်တိုက်ခိုက်ခဲ့တယ်လို့ AA အဖွဲ့ကပြောပါတယ်ဒီအကြောင်း VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်းမြို့နယ်တချို့မှာရခိုင်လက်နက်ကိုင်ဖွဲ့ AA နဲ့မြန်မာသမ္မတတို့ကြားတိုက်ပွဲတွေဆက်ဖြစ်နေသလိုသမ္မတဘက်ကလူဦးရေစီးရင်စစ်တာတွေခရီးသွားလာရေးမှာစစ်ဆေးတာတွေပိုလှုပ်လာနေတာပါပုံနှကျွန်းမြို့နယ်မှာဒီကနေ့အင်္ဂါနေ့နှစ်ဖက်တိုက်ပွဲဆက်ဖြစ်နေပြီးသမ္မတကလေကြောင်းအကူသုံးတိုက်ခိုက်ခဲ့တဲ့အသည့်ပြင်းထန်တယ်လို့ AA ပြန်ကြားရေးရာရှိခိုင်တုခကပြောပါတယ
်ဒီနေ့တိုက်ပွဲဖြစ်နေတဲ့ဥရတဲ့ဒီပုံနှကျွန်းမြို့နယ်ကဒီပညာဝါဆိုတဲ့ရွာရဲ့အနောက်မြောက်ဘက်မှာဖြစ်နေတာဗျာအဲရိုးချောင်းနဲ့တိုးပြောင်းချောင်းရဲ့ဓာတ်မှရှိတယ်ဒီနေ့မနေ့စင်နာခွေးကပြပြီးတော့ဒိတ်ကြီးကတော်တော်လေးပြင်းပြင်းထန်ထန်ဖြစ်နေတယ်ဗျဟိုသူတို့ဒီဟယ်လီကော်ပတာမရှိနဲ့လာပြီးတော့မှဘုံကြီးတိုက်ခိုက်တာလည်းရှိတယ်ဗျခြေခိုင်မှုရှင်နေကြတော့ဗမာတမ်တို့ခွေးကတော့ခြေခိုင်ကျဆင်းမှုပုံများတယ်ဗျနောက်ဆုံးရှင်နေဆရာဟိုဒီမှာဗမာတမ်တို့ခွေးကလည်းအဲ့ဒီဒေတာတွေကိုသူတို့အင်အားအလုံးစုံနဲ့နေပြီးတော့မှတိုးပြောင်းနေတယ်နောက်ယာလာတွေကိုလည်းပဲသူတို့အကုန်လုံးဖိုက်ဆောင်ထားတဲ့တိုးရှိတယ်ဗျဒီနေရာမှာတော့ဆက်မရှိဘူးအဲ့လိုဆို
ခြေခိုင်ကျဆင်းတာနဲ့ပတ်သက်ပြီးတီးခြားတည်ပြုတ်နိုင်တဲ့အခြေအနေတော့မရှိပါဘူး။နိုဝင်ဘာလကွန်ပိုင်းကစပြီးဒီကနေ့ထိရခိုင်ပြည်နယ်ဘူတီတောင်ရသိပ်တောင်ပုံနှကျွန်းမြို့နယ်ဘက်မှာမြမသမတော်နဲ့ရခိုင်တမတော်တို့ကြားဖြစ်ပွားတဲ့စိုက်ပွဲရွေအတွက်40ထက်မနည်းရှိသွားပါပြီ။ရခိုင်တမတော် AA ကရခိုင်ပြည်နယ်တွင်စိတ်ဝင်လာနိုင်ခြေရှိတဲ့အခြေအနေကြောင့်တမတော်ဘက်ကလုံခြုံရေးစစ်ဆေးမှုတွေတိုးပြီးလှုပ်ဆောင်လာနေတာပါ။ရခိုင်တမတော်နဲ့မြမသမတော်တို့တိုက်ပွဲဖြစ်ပွားခဲ့တဲ့ဘူတီတောင်မြို့နယ်ဘက်မှာတမတော်ကစစ်ဆေးတာတွေလုပ်နေတယ်လို့ပူရီတောင်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကပြောပါရယ
်ဆိုက်ရှိမှုတွေကတော့ကျွန်တော်တို့ဒီပူရီတောင်မြို့နယ်စံကိုတောင်ကြီးရောအစု19တောင်ချစ်ရှားတောင်ဦးရင်တောင်ဆိုတဲ့ရွာတွေကိုကျွန်တော်လေးမျိုးလေးခြားခြားစခန်းကနေပြီးတော့ခေါ်ယူဆိုက်ရှိမှုတွေနေတဲ့ရေလူရှိပါတယ်ခင်ဗျမနေ့ကဆိုလို့ရှိရင်ကြီးရောတွေကလူတွေကညာ9နာရီထိုးလို့တမပြောင်းလျောက်ပြီးဘူးကျွန်တော်စီကိုဖုန်းဆက်ပြီးတော့သူတို့အကြောင်းကြားပါတယ်ကျွန်တော်ကလေဒီတပ်ဆိုင်နဲ့လေးခြားခြားစခန်းဘုံကိုပြောရပေါ့နော်ဘာလို့ဒီလိုအချင်းကြကြကြီးထားတာလဲသူတို့ကတော့တိုက်ရှိပြီးကိုပြတ်တယ်လို့ပြောလာတယ်ဒါနဲ့သူတို့လက်တဲ့အရှင်ကမတင်မီနဲ့ဒီကမှာဟိုညာ9နာရီ9နာရီမှာပြောင်းလွှတ်တယ်ဆိုတော့သူတို့ရဲ့ငုံချမှုအတွက်အန်ယူရှိတယ်
ဘူရီတောင်မြို့နယ်ကြေးရွာတို့ချုပ်ကိုစစ်ဆေးရတဲ့အကြောင်းရင်းကိုလည်း ဦးအောင်တန်းရွှေကအခုလို့ဆက်ပြောပါရယ
်အဲ့ဒီဘက်မှာဟိုဘုံပေါက်တော့တာတခုရှိရလေဆိုတော့နောက်တစ်ခါသူတို့ကိုဒီတဘုံလေးကိုလက်ခါတွေထောက်ပြန်လေအဲ့လိုမျိုးမေးတယ်လို့ပြောတယ်သူတို့ကဒီလိုထောက်ပြန်လေပြင်းပြလေဆိုတာကခုတ်ချင်းမဟုတ်ချင်းကတပိုင်းထားဒါဟိုစီကြက်ဖို့ဟာတော့တော်တော်ရှိတယ်ဒါပေမဲ့စီကြက်တဲ့ခါမှာဒီလိုဒီကစီကြက်ဖို့လိုတယ်ဒီလိုဖြစ်ပြီးတော့လုံးလို့ရှိလို့ဒီတွေကကြောက်လန့်မှုတွေဖြစ်နေတယ
်အစိုးရတပ်မတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ဘူတီတောင်နဲ့ရတိတ်တောင်သွားကားလမ်းမှာဒီဇင်ဘာ6ရက်နေ့ကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ2ယောက်သေဆုံးသွားပါတယ်ရန်ကုန်စစ်တွေလမ်းပေါ်ကစစ်တွေကြောက်တော်မြောက်ဦးလမ်းပိုင်းမှာခရီးသည်တင်ကားတွေကိုလုံခြုံရေးတပ်ဖွဲ့တွေကစစ်ဆေးနေတာပုံများလာတယ်လို့သင်္ဃာကန်လက်ရိဂိထအဖွဲ့ဥက္ကဋ္ဌကိုအန်ဒါကြီးကပြောပါတယ်
အဲစပွဲကြောင်ဒီရန်ကုန်စစ်တပ်ကားရမကြီးပေါ်မှာအစစ်စစ်တွေများလာတော့ပောက်ပါတယ်အရင်ကစားလို့ရှိရင်တော့အခုစစ်စစ်မကပိုရလို့ပဲပြောရပါမယ်ခင်ဗျာဒီတော့ရေအခက်ခဲဆိုလို့ရှိရင်တော့လမ်းကျောတစ်ခုလုံးမှာဒီရောက်မဲ့အချိန်ကနည်းနည်းနောက်ကျတော့တယ်လို့ပဲပြောရမှာပေါ့လေနော်ခေါင်းသားမှာဆစ်လိုက်ဒီနားဆစ်လိုက်ကစားတစ်ခုထိတ်တစ်ခုအားလို့စားပြီးတော့စစ်စစ်နေဆိုရင်ဒီတော့ရေတစ်ပါးနှောင့်နေနေတာတော့အမှန်ပါပဲ
ပြီးခဲ့တဲ့တနင်္ဂနွေနေ့ကရတိတ်တောင်မြို့နယ်ကြောက်တန်းသီဆွဲကျေးရွာနီးမှာတပ်မတော်ပိုင်းကားတစ်စီးတိုက်ခိုက်ခံရပြီးတပ်မတော်သား3ဦးသေဆုံးပြီးတော့10ဦးထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။လက်ရှိသီဆွဲကျေးရွာအုပ်ချုပ်ရေးမှုကိုတပ်ဆိုင်ရာရဲစခန်းကနေစစ်ဆေးနေစေလို့ကြောက်တန်းကျေးရွာသားတို့ကပြောပါတယ်
ကြည့်စရာအရှိုးရုံကိုခေါ်စစ်တယ်လို့ကြားရတယ်။စစ်တဲ့ကိစ္စတွေလေဒီလိုရောရှင်းမှကြည့်နေတာ
။တရက်ပိုင်းတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဘုံညိုးမြို့နယ်ကစစ်ဆောင်တရားကျော်ဘူရီတောင်မြို့နယ်ဆိုင်တင်စေးရွာကိုမနေ့ကသိန်းချောင်ရောက်ရှိနေတယ်လို့ဘူရီတောင်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကပြောပါရယ်
။စစ်ဆောင်တွေကတော့ကျွန်တော်တို့ဒီဘုံညိုးမြို့နယ်အထက်တင်ပုံတဲ့ကြည့်အောင်စုကဖြစ်ပါရယ်။မင်းကျောင်းခုံကြည့်ရော်ရယ်နောက်ပြီးတော့ဒီအဝကြည့်ရော်ရယ်ဆိုပြီးတော့ကျော်ကဘောလုံးလူရရတော့တရက်လို့ရှိလောက်ရှိတယ်။ဒီကျွန်တော်တို့ဘူရီတောင်မြို့နယ်မင်းချောင်းကြည့်ရော်အုပ်စုဆိုင်တင်စေးရော်ဆိုတဲ့နေရာမှာရောက်နေပါရယ်ခင်ဗျာ။ဟိုတမောကဖြစ်တော့တဲ့တပ်ကြီးဟာသူတို့နဲ့လင်းစစ်တဲ့နေရာမှာဖြစ်တယ်လို့ပြောပါရယ်။ဒီလိုကြောက်ပြီးတော့ဆော်လာကြတာဖြစ်တယ်
ပုံလူကျုံမြို့နယ်အထက်တင်မုံတန်းကျေးရွာမှာလည်းစစ်ဆောင်300ကျော်ရောက်ရှိနေပြီးစန္ဒရိတ်ခါနဲ့ဆောင်ဝတ်ထည်တွေလိုအပ်နေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ကွင်းတရင်ပေးပို့တော်တာပါ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ပုံမှန်19နဲ့တရားစွဲခံရတဲ့ကချင်လူငယ်တွေရုံထုတ်တဲ့တရင်ပဲဆက်ရအောင်ပါ။ညင်းချန်းစွာစုဝေးခွင့်စီတန်းလှက်လေခွင့်ဆရာဥပရေပုံမှန်19နဲ့တရားစွဲဆိုခံရတဲ့ကချင်လူငယ်ဆန္ဒပြကောင်းဆောင်3ဦးကိုဒီကနေ့မြစ်ကြီးနားမြို့နယ်တရားရုံးကငွေဒဏ်ချမှတ်လိုက်ပါတယ်။ဆန္ဒပြသူ၃ဦးထက်ကတူကိုတံငွေ3000နောက်နှစ်ဦးကတော့တံငွေ3000စီချမှတ်လိုက်တာပါဒီသတင်းကိုတော့ POA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့မတ်ဆူဆိုင်ထွဲကိုဘရာမိုင်နဲ့ကိုဆိုင်ခွန်အောင်တို့၃ယောက်ဟာတိုက်ပွဲအတွင်းပိတ်မိနေတဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့သူတွေကိုဒီလ9ရက်နေ့ကထောင်ဒဏ်ချမှတ်တဲ့အပေါ်မကျေနပ်တဲ့အတွက်စန့်ကျင်ဆန္ဒပြခဲ့တာကြောင့်ငင်းစုစီပုံမှ19နဲ့တရားစွဲဆိုခံရတာဖြစ်ပါတယ်သူတို့ကိုမြကြီးနားမျိုးနဲ့တရားရုံးကငွေဒဏ်ချမှတ်လိုက်ကြောင်းကိုတရားရုံးကိုတွားရောက်ခဲ့တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတရားရုံးချုပ်ရှေ့နေဒေါ်ဒွဲဘူးကအခုလိုပြောပါတယ
်သူတို့ကမြင်းစုစီ19နဲ့ပေါ့နော်19နဲ့ဆွဲထားတာအဲ့ဒေါ်နာဘူးကိုကြားတဲ့နေ့ကခုပြည့်စံတောင်းပဲဆန္ဒပြတယ်ဆိုမှပေါ့နော်အဲ့တော့ဟိုစစ်ဆန်ဆွဲရတော့အရင်ကလည်းခောက်တံငွေခောက်ဘူးတဲ့ခါကျသူ့ဝါတံငွေတသိန်းပေါ့ငွေဒဏ်တသိန်းနောက်ဆိုင်ကောင်နဲ့ကိုဗရာမေကတော့3000ပေါ့တယောက်3000ပေါ့ဆိုတော့တော့ခမအုပ်ဝင်ကြည့်လို့နာဆိုတော့ဟုတ်ကဲ့အဲ့ဒါနဲ့ပြီးသွားတာမြို့နယ်တရားရုံးမှာပဲ
ဒံငွေတသိန်းမပေးဆောင်ရင်ထောင်ဒဏ်3လကြာခံဖို့နဲ့ဒံငွေ3000မပေးဆောင်ရင်ထောင်ဒဏ်15ရက်ကြာခံဖို့တရားရုံးကချမှတ်ခဲ့တာလည်းဖြစ်ပါတယ်သူတို့၃ယောက်ဟာကချင်ပြည်နယ်တိုက်ပွဲတွေအတွင်ပိတ်မိခဲ့တဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့တဲ့ဒေါ်နန်ဘူး၊ကိုစော်ချက်၊ကိုလွန်းဆောင်တို့ကိုဒီလ9ရက်နေ့ကအသေးဖြတ်မှုပုံမှန်900နဲ့ထောင်ဒဏ်6လ၊ဒဏ်ငွေ5သိန်းစီပေးဆောင်ဖို့ချမှတ်ခဲ့တဲ့အပေါ်တရားမျှတမှုမရှိဘူးလို့ယူဆခဲ့တာကြောင့်အဲ့ဒီနေ့ကမြစ်ကြီးနားမြို့နယ်တရားရုံးကနေမနှောကွင်းအထိလမ်းလျှောက်ဆန္ဒပြခဲ့ကြတာပါဒံငွေပေးဆောင်ပြီးတဲ့နောက်မှာလဲဒေါ်နန်ပူတို့၃ယောက်လွတ်မြောက်ရေးနဲ့မျှတတဲ့တရားစီရင်မှုဖြစ်ပေါ်ရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့မတ်ဆွတ်ဆိုင်ထွေကပြောပါတယ်
။အခုကျမတို့ရဲ့ဒီကောင်းဆောင်တူနဲ့ပတ်သက်ပြီးတော့တကယ်တရားမျှတတဲ့စီရင်ချက်မျိုးပြန်ပြီးဖြစ်လာဖို့အတွက်အများဆုံးလွတ်မြောက်လာဖို့အတွက်ကိုဒါအမတူကြီးရဲ့လှုပ်ရှားမှုအနေနဲ့ပေါ့နော်အများကြီးဆက်လုပ်သွားဖို့ရှိပါတယ်ရှင့်။ဒီကတော့ကျမတို့ရဲ့ကောင်းဆောင်တူကိုထောင်ချတယ်ဆိုတာထက်ပေါ့နော်အထက်မှာကျမတို့လူငယ်တွေအတိအကျထောက်ပြချင်တာကကျမတို့နိုင်ငံရဲ့တရားစီရင်ရေးစနစ်တွေကစစ်ဆေးတဲ့ရန်လက်အတိုင်းဆ ုံးဖြတ်ချက်ချတာမျိုးမဟုတ်ပဲနဲ့ပေါ့နော်တရားစီရင်ရေးရဲ့အထက်မှာအများကြီးရှိနေသေးရဲ့ဆိုတဲ့အခါမှာအလွတ်လပ်ပြီးမှတရားမျှတဲ့စနစ်ဖြစ်လာဖို့အတွက်လူကြီးတွေအနေနဲ့ကတော့inside outside နဲ့ဆက်သွယ်ပြီးတော့အများကြီးလုံဆောင်သွားမှာပါ
ဒေါနန်ပူတို့၃ယောက်ကိုထောင်ဒဏ်ချမှတ်လိုက်တာကြောင့်ဒီလ၁၇ရက်နေ့ကမြကြီးနားမြို့မှာလူ9000လောက်ပါဝင်ဆန္ဒပြပြီးသူတို့လွတ်မြောက်ရေးအတွက်တောင်းဆိုခဲ့တယ်လို့နိုင်ငံတကာရောက်ကချင်မျိုးသားတွေကလည်းသူတို့ပြန်လည်လွတ်မြောက်ရေးအတွက်နိုင်ငံတော်တမရနဲ့နိုင်ငံတော်အတိုင်ပင်ခံစီကိုတောင်းဆိုစာပေးပို့ထားပါတယ်ဒီလိုထောင်ဒဏ်ချမှတ်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအတော်များများနဲ့ EU ဥရောပတံပကတို့ကစိုးရိမ်မကင်းဖြစ်မိကြောင်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်နဲ့ဒီမိုကရေစီဖော်ဆောင်မှုကိုထိခိုက်စေကြောင်းသဘောထားကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ
်။ကိုမိုးစော်သတင်းပေးပို့သွားတာပါရှင်။အခုတော့သောတာရှင်နဲ့အတွက်ရာသီပွဲသချင်းတစ်ပုတ်နဲ့ဖျော်ဖြေတင်ဆက်ပေးကြပါရစေ။အခုလိုဆောင်းနေနေဝေးတဲ့ Christmas ရာသီရောက်တိုင်းတရားသည့်အတွက်ခန်းစားရေးပွဲထားတဲ့သတင်းတွေ Christmas သချင်းတွေနဲ့တင်ဆက်ပေးနေကြမို့ဒီကနေ့တော့ Elton John တီဆိုထားတဲ့ Step into Christmas ဆိုတဲ့သချင်းကိုထုတ်လွှင့်ပေးလိုက်ပါရစေ။နားဆင်ပါရှင်။ Welcome ခုထုတ်လင်းပေးလိုက်တဲ့ဒေတာချင်းလက်ဆောင်ကိုတော်တာရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ VOA American အသံရဲ့ဒီကနေ့ညဘက်ဆက်ပြီးထုတ်လင်းပေးနေတဲ့အစီအစဉ်တွေကတော့ line 25 35 51အပြင် line လက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ရပါရရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လင်းပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းတိုမီတာ25 32 51အပြင်လိုင်းလက်မီတာ190တို့ကနေည10:00အထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုင်ယူကတင်ပြထားပါတယ်ရှင်။
ဒီတော့ဥပမာလက်ထက်ကချမှတ်ခဲ့တဲ့ဥပမာကေရခေါ်ချမှတ်ရေးဆောင်ရှောက်မှုအမကန်စနစ်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီဘူးဆိုပြီးပြည်ထောင်စုအစိုးရတရားသူကြီးတူကဆုံးဖြတ်လိုက်တာကြောင့်အမေရိကန်ပြည်ထောင်စုရဲ့ချမှတ်ရေးအမကန်နဲ့ပတ်သက်တဲ့အရှုပ်အထွေးပို့ပြီးတော့ကြီးမားလာပါတယ်။တနင်္လာနေ့ပိုင်းချမှတ်ရေးဆောင်ရှောက်မှုဥပဒေဒါမှမဟုတ်ဥပမာကေရကအခုထိတော့ကျုံးဝင်နေဆဲဖြစ်ပါတယ်။ယူကန်ဝင်မှုဆိုင်းငံ့ထားဆဲဖြစ်ပြီးတရားရုံးချုပ်ကဆုံးဖြတ်ပေးရတဲ့အခြေအနေကိုလည်းရောက်လာနိုင်ပါတယ်။သမ္မတဥပမာချန်ခဲ့တဲ့အမွေးလို့ပြောရမယ်လှုပ်ဆောင်ချက်တွေတော်တော်များများကိုသမ္မတဒေါ်နယ်ထရန့်ကနှစ်နှစ်မပြည့်သေးတဲ့အချိန်မှာပဲပယ်ဖျက်ခဲ့ပါတယ်။အီရန်နဲ့နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုထွက်ခဲ့တာပါရီရာသီဥတုသဘောတူညီချက်ကထွက်ခဲ့တာလူဝင်မှုကြီးကြပ်ရေးကအစစီးပွားရေးဆိုင်ရာလောင်စာအဆင့်သတ်မှတ်ချက်စတဲ့သမ္မတအမိန့်နဲ့ထုတ်ပြန်ခဲ့တဲ့ပြဋ္ဌာန်းချက်တော်တော်များများပယ်ဖျက်ခဲ့ပါတယ်။အခုလည်းသမ္မတဥပမာနာမည်နဲ့ကျမကြီးအမကန်ဥပဒေကိုဖျက်သိမ်းမှု Republican တွေကတွန်းအားပေးနေပြီးပြည်ထောင်စုတရားသူကြီးတူကဒါဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးဆုံးဖြတ်တဲ့အဆင့်ကိုရောက်လာခဲ့တာပါ။သမ္မတဒေါ်နယ်ထရန့်ကတော့တရားရုံးရဲ့ဆုံးဖြတ်ချက်ကကြီးမြတ်တဲ့ဆုံးဖြတ်ချက်ဆိုပြီးထောက်ခံပြောဆိုနေပါတယ်။သမ္မတဥပမာလက်ထက်ကျမကြီးဆောင်ချောက်မှုစနစ်ကအမေရိကန်ပြည်သူတွေကိုအစိုးရအထောက်အပံ့နဲ့ဖြစ်စေမဝယ်ရင်တိုင်ရိုက်မယ်ဆိုတဲ့နည်းနဲ့ဖြစ်စေပုဂ္ဂလိကအမကန်ကုမ္ပဏီတွေစီကမဖြစ်မနေဝယ်ခိုင်းခဲ့တာပါ။ငကိုရှိပြီးသားယောဂအခြေအနေကြောင့်အာမခံကြီးပို့ပေးရတာမျိုးကိုတားမြစ်ထားသလိုဒီဥပဒေအောက်မှာလူ100သန်းကျော်အာမခံတွေထားခဲ့ကြပါတယ်။အခုတက်ဆက်စ်ပြည်နယ်ပြည်ထောင်စုအစိုးရတရားသူကြီးကဒီဥပဒေဟာဖွဲ့စည်းပုံနဲ့မညီဘူးလို့ဆုံးဖြတ်လိုက်တာကြောင့်ဒီမိုကရက်တွေဒေါသဖြစ်နေကြပါတယ်။ဒီမိုကရက်ထဲလွှတ်တော်အမတ် Dick Durbin က ABC ရုပ်သံကိုအခုလိုပြောပါတယ
်။ It has to be appealed for sure.But in the meantime the Republicans will once again face the question do you believe we should have health insurance
ဝင်ရမှာတေးချပါတယ်ဒါပေမဲ့ Republican တွေကိုလည်းဘေးကွန်းထပ်မေးရပါလိမ့်မယ်ကျွန်တော်တို့နိုင်ငံမှာလက်လန်းပြီးတဲ့တနိုင်တစ်ပိုင်းကျန်းမာရေးအာမခံမရှိတင်ဘူးလားငကိုကယောဂရှိပြီးသားသူတွေကိုရောအာမခံမပေးတင်ဘူးလားဒါကအဓိကပါဒါကိုအဓိကဆုံးဖြတ်ခဲ့ကြတာပါကျန်တဲ့ကိစ္စတွေထက်ကျန်းမာရေးအာမခံရှိရမယ်ဆိုတာကိုကျွန်တော်ပိုယုံကြည်ပါတယ်
သမ္မတဥပမာရဲ့ကျမ်းမာရေးသောင်းရှောက်မှုဥပဒေကိုအမေရိကန်အများစုကလက်မခံခဲ့ဘူးဆိုရင်တောင်ဒီဥပဒေကလူ့သိများထင်ရှားတဲ့ဥပဒေတစ်ခုတော့ဖြစ်လာခဲ့ပါလေစစ်တမ်းတွေအရလည်းပြီးခဲ့တဲ့နိုဝင်ဘာသက်တမ်းဝဲရေကောက်ပွဲမှာမဲပေးခဲ့တဲ့သူတွေကလက်ရှိကျမ်းမာရေးသောင်းရှောက်မှုပုံစံကိုဆက်ထိန်းထားစီခြင်းကြပါလေဒီလိုဆက်ပြီးထိန်းထားစီခြင်းတဲ့အထက်မှာ Republican အမတ်တချို့တောင်ပါပါလေ Republican ထဲလွှတ်တော်မှ Susan Collins က ABC ရုပ်သံကိုခုလိုပြောပါတယ
် The judge's ruling was far too sweeping. He could have taken a much more surgical approach.
တရားသူကြီးရဲ့ဆုံးဖြတ်ချက်ကတိမ်ကြုံဆုံးဖြတ်တယ်လို့ဖြစ်နေပါတယ်။ပြင်သစ်နာတွေကဘာတွေဆိုတာမျိုးတိတိကျကျကြည့်ပြီးတော့ဆုံးဖြတ်တာမျိုးဖြစ်တင်ပါတယ်။တခုချင်းစီကိုသုံးသက်ပြောဆိုတာမျိုးဖြစ်တင်ပြီးတော့ဥပဒေမှာကြံတဲ့အချက်တွေကိုဒီတိုင်းထားတင်ပါတယ်။ဥပဒေထဲမှာကောင်းတဲ့အချက်တွေအများကြီးပါပါတယ်။ဒါတွေကိုတော့ဆက်ထားတင်ပါတယ်။
ဒါပေမဲ့သမ္မတဒေါ်နယ်ထရန့်ကတော့ Obama Care ကိုပြန်ပြင်မယ်ဆိုရင်ဥပဒေအစ်တစ်ခုရေးဆွဲဖို့အခွင့်အလမ်းကောင်းလို့မြင်နေပါတယ်။
And if the Republicans and the Democrats get together, we are going to end up with
Republican and Democrat တွေအတူတူပေါင်းလို့ရင်တိတ်ကိုကောင်းမွန်တဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေတစ်ခုထွက်လာမှာပါ။အစကတည်းကလုံးတဲ့နဲ့ရှိတဲ့နဲ့ဆောင်ရှောက်မှုပုံစံတစ်ခုရလာပါလိမ့်မယ်။ဒီလိုဖြစ်ဖို့အခွင့်အရေးရလာတာပါ။
လူတွေကိုကျမကြီးဆောင်ရှောက်မှုအာမခံအတင်းအကျပ်ဝယ်ခိုင်းတာမျိုးမဖြစ်သင့်ဘူးဆိုပြီး Republican တွေဘက်ကတခြားလုံးနှစ်ချေလာများကန့်ကွက်လာခဲ့တာပါလူတွေတနိုင်တပိုင်းဝယ်လာနိုင်အောင်အာမခံကုမ္ပဏီတွေကိုအခွင့်အရေးလျှော့ပေးတာမျိုးတွေလုပ်ဖို့လဲသူတို့ကတိုက်တွန်းနေပါတယ် တိုးတက်တဲ့အမြင်ရှိတဲ့ဒီမိုကရက်တွေကတော့အိုဘားမားကဲရဆောင်ရှားမှုတဲ့ပိုပြီးကောင်းမွန်တဲ့ပြည်ထောင်စုအစိုးရကဂျမားရီအာမခံအတွက်လုံလုံပေးတဲ့စနစ်မျိုးပေါ်လာနိုင်မှုလမ်းပွင့်ကောင်းပွင့်လာမယ်ဆိုပြီးရှုမြင်ထားကြကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတော့ပါရှင်အခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ဒိုင်းလေးလိုက်ဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒိုင်းလေးလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အမေရိကန်အောက်လွှတ်တော်ကနေပြီးတော့ဒီမြန်မာနိုင်ငံရခိုင်ပြည်မြောက်မှာဖြစ်ခဲ့တဲ့ကိစ္စဟာဂျီနိုဆိုက်ဆိုပြီးတော့တတ်မှတ်မှုနောက်ပိုင်းဖြစ်လာနိုင်ခြေတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာပါစခိုင်းမီနယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမှာဒီရိုဂျာမွတ်စလင်တွေအပေါ်မှာစစ်တပ်ကကျူးလွန်ခဲ့တာတွေကိုဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်တဲ့အမေရိကန်အောက်လွှတ်တော်ကနေပြီးတော့သတ်မှတ်ကြေညာခဲ့ပါတယ်။ဒီလိုမျိုးအမေရိကန်အောက်လွှတ်တော်ရဲ့သတ်မှတ်ကြေညာချက်ရဲ့နောက်ဆက်တွဲအဖြစ်ဘလူအရေးယူမှုတွေရှိလာနိုင်လဲနိုင်ငံရေးအရာဥပဒေကြောင်းအရဘလူတည်ရောက်မှုတွေရှိလာနိုင်လဲဆိုတာကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်။အဲ့တော့ပါဝင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့ဥပဒေထောက်ကူပြုကွန်ရက်ကိုထူထောင်တဲ့လူခွင့်ရှင်နေကြီးဦးအောင်ထူးဖြစ်ပါတယ်လီလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ Internews အဖွဲ့ရဲ့သတင်းပညာရေးဆိုင်ရာဂျန်ပီသတင်းစာဆရာဦးစိန်ဝင်းဖြစ်ပါတယ်ခင်ဗျာနှစ်ဦးစလုံးလီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးဦးအောင်ထူးကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာကိုအောင်ထူးကြီးကြားပါလားခင်ဗျာ
โอเคจ้าပါတယ
်โอเคဦးအောင်ထူးကြီးခုနကကျွန်တော်ပြောသွားလို့ပါအမေရိကန်အောက်လွှတ်တော်ကဂျီနိုဆိုက်ဆိုပြီးတော့ဒီရခိုင်ပြည်နယ်မှာဖြစ်ခဲ့တာတွေကိုသတ်မှတ်ကြေညာလိုက်ပါပြီအဲ့တော့နောက်ဆက်တွဲဖြစ်လာနိုင်တဲ့ကိစ္စပေါ့အထူးသဖြင့်ဥပဒေကြောင်းအရပေါ့နောက်ဆက်တွဲတက်ရောက်လာနိုင်ခြေတွေနဲ့ပတ်သက်လို့ကိုအောင်ထူးဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
ဒီလိုပြအဓိကကတော့ဘာကြောင့်ရည်ဦးတင်နေဆိုတဲ့ပုံမှာဆုံးဖြတ်ချက်ကျသွားတာပဲသူတို့ကျင်တော့ဒီကျင်းမှုကြီးတွေကျင်းမှုကြီးတွေကျူးလွန်ခဲ့တဲ့တွေကိုအေးမြူခဲ့တဲ့အတွက်နောက်ထပ်ကျင်းမှုကြီးတွေဆက်ပေါ်ပေါက်တယ်ကျွန်တော်ဒီဝယ်စည်းဝန်ချေခံဟုတ်ပြီးပုံမှန်လေးလေးငါးမှာကျင်းမှုကျူးလွန်တွေလုံငင်းခွင့်ပြီးခဲ့တဲ့အတွက်ကျင်းမှုကြီးဆက်လက်ဖြစ်ပွားကျူးလွန်နေတယ်ဆက်ကြည့်တဲ့အခါကျတော့အချင်းကရင်ပရနီရှန်းဆားတဲ့တိုင်းသားဒေသတွေမှာပါတက်ခတ်တက်ခတ်ကျူးလွန်မှုတွေဖြစ်လာတယ်။တော်နိုင်ငံကသိလာတယ်။အဲ့တော့ဥပဒေစိုးမိုးကြီးပြက်လာတယ်။ဒီလိုညဉ့်ညဲမှုရနိုင်တဲ့အခြေအနေမရှိတော့ဘူး။သူကျင်ကမြန်မာစစ်တပ်ကကြိုက်တဲ့အချိန်မှာကြိုက်တဲ့နေရာမှာပြည်မှုကြီးကိုကြိုက်သလိုကျူးလွန်ခွင့်ရှိသွားတယ်။ပရနီမှာဆိုရင်ဂရင်းနီစစ်သား2ဦးနဲ့ရဲသား2ဦးကိုလက်ထက်ရောက်ဖမ်းပြီးတော့မှပြစ်တက်လိုက်တာဟာကျင်းရှားတဲ့စီရာစုမှုပဲ။ရခိုင်ပြည်နယ်မှာဖြစ်တဲ့ပြဿနာဘာကြောင့်လဲဆိုတော့သဘာဝတရားဇာတ်ရေးအပေါ်မှာရခိုင်ပြည်နယ်သားတွေခံစား권ရှိတဲ့သဘာဝတရားဇာတ်ရေးအပေါ်မှာဒီလွှမ်းမှုချေတဲ့ခြင်းနဲ့တွေ့ရခိုင်နဲ့လူဝင်ကြတွေယာတဲ့မှာပြဿနာဖန်တီးလိုက်တာပဲ။အဲ့တော့အလားတူပြဿနာမျိုးကအချိန်မှဖြစ်တယ်။ဥပမာဆိုရင်တနိုင်းဒေသမှာဒီနှစ်ကအစာပိုင်းနဲ့နှစ်တွက်လောက်ဒီဖြစ်တာတနိုင်းမှာထွက်တဲ့အရင်းနေသူ့ပေါ်ဝင်ကိုလုံးဝထိကျုပ်ခြင်းနဲ့အတွက်မြန်မာစစ်တပ်ကထိုးစစ်ကြီးတွေဆင်နေ။အဲ့ဒါဟာရခိုင်မှာဖြစ်တာနဲ့အလားတူပဲ။ဒါကြောင့်နိုင်ငံကသိလာတယ်။ဒီပြည်မှုကြီးကိုကျူးလွန်မှုတွေပေါ်မှာအရေးမယူဘူးဆိုရင်တော့ဥပဒေစိုးမိုးပြက်ပြီးတော့ညှင်းချမှုနဲ့ဘရော့မှန်ရမဟုတ်တော့ဘူး။အဲ့တော့ဥပဒေစိုးမိုးပြက်ရင်စီဝေးတိုးတက်မှုကမဖြစ်နိုင်ဘူး။ညှင်းချမှုကလည်းမဖြစ်နိုင်ဘူး။အဲ့တော့ဥပဒေစိုးမိုးကြီးဒီဆောက်ရေးဟာဒီမြန်မာနိုင်ငံပြဿနာလာမှာကဘယ်နဲ့တကဘာလုံးပြဿနာဖြစ်လာတယ်။အဲကြောင့်လည်းနိုင်ငံကုမ္ပဏီတွေကထဲဝင်စီဝိုင်းလုပ်ချင်တယ်။ဒါပေမဲ့ဥပဒေစိုးမိုးကြီးကပြက်နေတယ်။ဒီမှာရှစ်တက်ကထင်တယ်လို့ခြေတယ်လို့ကန်နေတာတားလို့စီးလို့ကိုမရဘူး။အဲကြိုက်တဲ့အချိန်မှာတတ်မယ်၊ကြိုက်တဲ့အချိန်မှာစာကျုပ်တွေချိုးပေါက်မယ်၊ကြက်တယ်လို့လုပ်မယ်။ဒီပြဿနာဖြစ်လာတော့နိုင်ငံကုမ္ပဏီဝင်မဲ့ဟာလည်းမဝင်ရတော့ဖြစ်သွားတယ်။အဲတော့ဥပဒေစိုးမိုးကြီးကိုဘယ်လိုပြန်လဲတိောက်မလဲဆိုရင်ဒီဆယ်စုနှစ်နဲ့ချီပြီးတော့ဥပဒေစိုးမိုးကြီးပြက်အောင်ပြည်မှုကြီးဒေါက်ရှော့ကျူးလွန်နေကြတဲ့ဒီမှာစစ်တပ်ခေါင်းဆောင်နဲ့တာဝန်ရှိသူများပေါ်ကပြည်တွင်းတရားစီရင်ရာဆင်ရည်လို့မရတော့ဖြစ်တယ်။အဲ့ခါကျတော့နိုင်ငံတကာအဆင့်တရားစီရင်ရေးတွေကနေပြီးတော့တရားစီရင်ပါဝင်ပပေါင်းစုံကရည်ဥနိုင်အောင်စီစဉ်ဆောင်တဲ့အခြေခံကနေပြီးတော့မိဂန်ကွန်ဂရက်ဆွတ်တော်ကပထမဆုံးအခြေခံလမ်းလိုက်တာပဲလို့ကျွန်တော်နားလည်ပါတယ
်။ဟုတ်ကဲ့။အဲ့တော့ခုနကပြောလို့မြန်မာနိုင်ငံနဲ့ပတ်သက်လို့ထူးပြီးမြန်မာစစ်တပ်အရာရှိတွေကို ICC မှာတရားစွဲဖို့ကိစ္စတွေကလည်းအခုလက်တော်ဖြစ်နေတဲ့ခါကျတော့နိုင်ငံတကာဥပဒေကြောင်းအရတက်ရောက်မှုတွေကဘယ်လောက်ထိဖြစ်လာနိုင်မှာလဲခင်ဗျာဒီဆုံးဖြတ်ချက်က
ဒီလိုရ ICC ကသွားတာတိုင်းဟိုတကြောင်းပေါ့လေဒီ ICC ကတရားစွဲရာရှိကိုယ်တိုင်ကနေပြီးတော့မှပြဏာမစစ်ဆေးမှုစလုပ်နေပြီပြဏာမစစ်ဆေးမှုပြီးလို့ရှိရင်ကျွန်တော်တို့တရားဝင်စစ်ဆေးမှုသွားတော့မယ်ဖရိုင်ချေပါဒီပြလိုက်ပြီဆိုရင် တရားစီမှုသွားပြီဆိုရင်တော့ဖြစ်ရင်တစ်ဖက်ကဒီသူတို့အခုနိုင်ငံကထောက်ပြနေတဲ့စစ်ကောင်းဆောင်တွေပေါ်မှာဖန်ဝရန်ထုတ်တာရှိသွားနိုင်တယ်နိုင်ငံပြုဆိုင်တရားရုံးရောမဥပဒေကိုတည်ခိုက်နိုင်ငံတွေကလိုက်နာကျင့်သုံးမှုလိုအပ်လာတယ်ဒါလမ်းကြောင်းတစ်ကြောင်းဖြစ်တယ်နောက်လမ်းကြောင်းတစ်ကြောင်းကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့စက်တင်ဘာလထဲမှာထုတ်ပြန်ခဲ့တဲ့ဩဂုတ်လ24ရက်နေ့ရစွေးနဲ့တိကျထွက်သွားတယ်ကုလသမဂ္ဂအချက်လက်ချဖွေးမစ်ရှင်ရဲ့အစီရင်ခံစာပေ103အင်မှာပါဝါတယ်အဲ့ဒါပါလဲဆိုတော့နိုင်ငံတကာမှာရှိတဲ့တရားစီရင်စနစ်တွေကနေပြီးတော့တရားရုံးတွေကနေပြီးတော့လည်းပဲဒီကိစ္စကိုရည်ယူဆောင်ဖို့ဖြစ်တယ်အဲ့ဒါကိုကျွန်တော်ဘာလို့ခေါ်လဲဆိုတော့ universal jurisdiction လို့ခေါ်တယ်တစ်လောကလုံးဆိုင်ရာစီမံအဏာလို့ခေါ်တယ်အဲ့တော့အချို့တိုင်းပြည်တွေကမြို့သားတရားစီရင်ရေး national court ဖြစ်တော်ညာလည်းပဲဟိုဘောဒီမှုရေးကျူးလွန်ခဲ့သူတွေဟာအဲ့တိုင်းပြည်မှာရောက်သွားမယ်အဲသုံးလို့ရိုက်တိုင်းပြည်ကလက်ခံရေးယူဆောင်ရမယ်ဆိုတဲ့အခါမှာအဲ့လိုစီရင်ပိုင်းကို universal jurisdiction လို့ခေါ်တယ်အဲ့ဒါမျိုးဟိုကျင့်သုံးမှလို့လည်းပဲကုလသမဂ္ဂအချက်လက်ချဝေးမစ်ရှင်ကထောက်ပြထားတာရှိတယ်အဲ့လိုရှိတဲ့အတွက်အချို့နိုင်ငံတွေမှာလည်းပဲအဲပြည်မှုကျူးလွန်တဲ့ပုဂ္ဂိုလ်တွေဒါမှမဟုတ်ရှင်အဲ့ပြည်မှုကျူးလွန်ဒေသတွေမှာရှိတဲ့စီးပွားရေးလုပ်ငန်းကုမ္ပဏီကြီးတွေပေါ့အဲ့ကုမ္ပဏီကြီးတွေဟာလည်းပဲဒီနည်းနည်းနဲ့ဒီပြည်မှုကျူးလွန်သူများနဲ့ဆက်ဆက်ပတ်သက်တယ်လို့ယူဆနိုင်ကြထောက်ထားပြီးပေါ်လာမယ်ဆိုရင်အဲ့နိုင်ငံတွေမှာလည်းတရားစွဲရေးယူတဲ့ဟာမျိုးတွေဖြစ်လာနိုင်ပါတယ်
။ဟုတ်ကဲ့တနင်္ဂနွေဒီဇင်ဘာကြီးစီးပွားရေးရရိုက်ခတ်မှုတွေပါကြီးလာနေတယ်ပေါ့အဓိကရင်းနှီးမြှုပ်နှံမှုတွေပတ်သက်လို့ဟုတ်ကဲ့ကိုအောင်ထုရဲ့လီလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်နောက်တစ်ဦးဖိတ်ခေါ်ချင်ပါတယ်ကိုစင်ဝင်းအင်တာနျူးဆာပါဦးစင်ဝင်းခုနကတော့ဦးအောင်ထုကတော့ဒီဥပဒေကြောင်းအရာဖြစ်လာနေတဲ့နောက်ဆက်တွဲအခြေအနေပေါ့ကျွန်တော်ကိုစင်ဝင်းကိုမိကျင်တာကတော့ဒီအောက်လွတ်တော်ကကြီးညာချက်ဟာပြည်တွင်းမှာဖြစ်စေနိုင်ငံတကာမှာဖြစ်စေနိုင်ငံရေးရတည်အောင်မှုကဘယ်လောက်ထိရှိပါလဲခင်ဗျာ
ကျွန်တော်အမေရိကန်အောက်လွတ်တော်ကဒါဟိုဒုတိယပေါ့နော်ပထမပြီးခဲ့တဲ့လကကနေဒါအောက်လွတ်တော်ကလည်းဒါမျိုးကြီးညာတယ်ကျွန်တော်ဆိုက်ဆိုပြီးတော့နော်အဲ့ဒီဟာကဘယ်လောက်ပြည်တွင်းမှာတော့ဟိုရိုက်ခတ်မှုကတော့ပြည်တွင်းကတော့စောင့်ကြည့်ဒါဟိုဘယ်လိုဖြစ်မလဲဆိုတော့ဟိုစိတ်ဝင်စားဟိုဆက်စုတာပေါ့လေစောင့်ကြည့်နေတာမျိုးပေါ့နော်အဲဒါပြောရရင်တော့ဟိုမြန်မာအပြည်တွင်းမှာကနိုင်ငံတကာအရေးဒီလိုမျိုးဟာနဲ့ပတ်သက်ပြီးတော့ပြီးတော့မြန်မာဆက်စားတော့မသိကြဘူးဘာဖြစ်လို့ဆိုတော့ဟိုတိုးတော်လည်းပဲဒီဟာကစိတ်ဝင်စားပွဲကောင်းနေဆိုတဲ့အချက်ကိုဟာဟိုဟာဖြစ်တာပေါ့နိုင်ငံတကာတရင်းတွေကနေပြီးတော့ပြန်လာထောင်ရတာပေါ့နော်နိုင်ငံကမှာတော့ဒီမွတ်စလင်တိုင်းဝမ်ရတော့ဒါကိုဟိုအင်မတမကြိုးစားကြတယ်ဒီရှားတွေကတော့ဒီဟာကဟိုတုတ်တက်မှုเนาะဟိုကျိုးဒုက္ခတဲ့စခန်းကြီးမှာသူတို့တရားနဲ့ပတ်သက်ပြီးတော့အာရဝန္ဒရှိတယ်သူတို့ကတော့တစ်ခုခုဆက်ဖြစ်လာလိမ့်မယ်တို့ဟိုမျော်လင့်နေကြတယ်အဲသူတို့အတွက်ကိုဟိုအတန်ထွက်လာပြီးအရေးယူဆောင်ရမှုတွေဖြစ်လာလိမ့်မယ်လို့တော့သူတို့ကတော့မြင်ကြတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့ကျွန်တော်တခုမေးချင်တာကအခုဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့မြန်မာနိုင်ငံရေးအဖွဲ့အစည်းတွေရဲ့တုံ့ပြန်ချက်ကိုဘယ်လိုမြင်ရလဲခင်ဗျာ
မြန်မာနိုင်ငံရေးအဖွဲ့အစည်းတွေအများစုကတော့ဟိုတတ်နိုင်တဲ့လောက်ဒီဟာကိုကိုကဟိုသွားပြီးတော့မပြောရေးဆိုတဲ့ဟာပေါ်မှာဒီပေါ်မှာသူတို့ဟိုနှစ်ပိုင်းရှိတယ်ဒါတစ်ပိုင်းကတော့ဒီဟိုပေါ့စစ်ဘုံကျုပ်တွေအေးကျူးလွန်နေဆိုတဲ့အပိုင်းအေးယူနေအေးယူပေါ့လာတာမျိုးပေါ့နော်အဲတို့တော့လည်းပဲအဲဒီမိုကရေစီအတွင်ကူးပြောင်းမှုကိုထိသွားမှာတော့ဟောဆိုရင်ကြတယ်အကတော့ကျွန်တော်တာမန်ပြည်သူတွေအများစုမှလည်းဒီလိုမျိုးဖြစ်တယ်လို့မြင်ပါတယ်ဒါကြောင့်မို့တခါလေကြာရင်အဲဒီမီဒီယာတွေမှာဒါမျိုးတွေပေါ်ပြတဲ့အခါကျရင်အဲတာမန်ပြည်သူတွေကနေပြီးတော့တုံ့ပြန်တာအထူးမတော်ဆန်းစုကြည်နဲ့ပတ်သက်ရင်ကာကွယ်ပြီးပြောတာဒီအပေါ်မှာအဓိကများပါတယ်သူတို့အနေနဲ့ကတော့ဟိုဟိုလိုမုံဒီမှုဆိုတဲ့လူမျိုးရင်းမုံဒီမှုပါတယ်မုံဒီမှုဆိုတာလေဟုတ်တယ်တကယ်ဟုတ်ပဲဒါကိုတိုင်းလိုက်မတ်တက်လုပ်ပြီးတော့မုံဒီအမုံတရားတွေဖန်တီးနေတဲ့လူတွေရှိတယ်ဒါပေမဲ့ဒါကတက္ကနာအများစုကတော့ခုနကပြောဒီမိုကရေစီအတွင်ကူးပြောင်းမှုကျွန်တော်တို့မှာရအောင်ရခဲ့ဖြစ်တယ်ဒါကြီးကိုပြက်သွားမှာဆိုရင်လေအဲ့ဟာကိုဟိုကျွန်တော်တို့ကလည်းခွဲမြူတော့လို့ပါလေ
ဟုတ်ကဲ့ခင်ဗျအာလေလိုင်းပေါ်မှာခဏဒီဗီဒီယိုနေပေးပါအောင်ခင်ဗျဥအောင်သူဦးစိန်ကျွန်တော်တို့တရရှင်တွေကလည်းများတော့ ਨੇ သူတို့အလှည့်ပေးကြပါလေရေစုံဦးခင်မောင်ဝင်းဦးခင်မောင်လွင်โอเคตู่ตึดๆซุนนี่เมี้ยงๆลงยาวได้ครับเน
ี่ยจริงๆไส้อยู่ต่ําแต่ขันยีจองญาติอาชีพอ่ะนักงานอุปนิยายบริษัทมาอย่างชื่อโพกแล้วชื่อขึ้นดิตําแหน่งขึ้นเนี่ยอ๋อ NDA อาชีพอ่ะเนี่ยตําแหน่งดีตําแหน่งดีอาชีพอ่ะตําแหน่งมาตองชื่อเลยตําแหน่งครับญาติต้องเนี่ยยกให้ยกให้ดีนายปาร์ตี้อายีปาร์ตี้อายีไอ้กระซ้าก็ทุกขึ้นดิ NDA อาชีพโพกจะทิ้งออกพันเนี่ยเดี๋ยว
这么多人来进南昌堡，建设红这部分经济，那把你这样了，你看在哪家，你我是进南昌堡的股，那个价值也低，但你是我的，那个价值要便宜也低，那他们的钱呢，那里面要便宜的，消费者那个的，要便宜也低，低，当时就今年了，没讲怎么来，就没讲。那么当年，每家都要帮忙不地下的，因为公司亏这么多年嘞，公司没有那个，那啥家的，今年也有几年的要去找人家。
好，给看下，记住吧 ，Go Islam， 那第二五吧 ，Go Islam， 一周都顺利没忙碌呀，完了，看下。
好，对吧？现在我们慢慢的嘛，是因为 C S C 啊，吧 ，C C C， 对，现在我看见那个马平，现在我人家轮流过吧，现在三六八，包年底下完了，看下。那当时的姑娘差不多，就那时候也看见他妈生意，就那时候直接看下了，明白了。我那当时说十公妈生意，就那时候出来一进来，直接看下了。那当时十公妈生意，就那时候啊，忙了不知道也不知道给他妈生意，老板那当了就那时候直接看下了。那员工同样的，你是不是看下？你说你是当的是，阿他妈最近看下的对吗？当时也叫嘛，公安局也去。当时啊，咱们公安局那边的，你啊，当时啊，我你妈楼高的是干嘛？是楼压在那里，说你这边啊，公安局下来就是的，哎，那话，工作下班呢是我公安局下来去的，是吧？这里啊，就是那年是搞飞机啊，然后人家的住的嘛，楼高的是干来的，都送过来了，你家住的呢？那阿他妈最近看下的，你这边的呢，是吧？不但直接接送，接送那年的。你阿下拉我记住，你到我阿们家二楼这个，现在三十几多，六米钟才进的是你到，人家在其他屋子那个人家，人家弄个来来来来，记住吧。
好，各位朋友，我现在记住吧，咱们脑袋多少钱的事？咱们哎，脑袋多少钱的？现在没背景嘛？姑娘讲，我够看毛脸，表多少给啥个？够身份表多少给啥呢？不得了，我往出去东边这个叫地界嘛嘞。啊，这个收银这个姑娘讲表多少的？那是你妈那个怎么不是表那一个提改呢的啦？你妈那个一打收银提醒我提改多少呢？妈的啦，收银收银这吧，我往出不留你妈嘞，怎么
样？这边啊，你怎么是表那木收的？都弄个咯，然后。其实今年三娜吧，哎，三娜个，哎，今年没事，有事因为嘛，其实都，都苗族蛮来吃的，今年蛮来吃的。都到那边，那当地不是地方吃干物的好嘛？因为是表内户啊，龙王我们偏爱。麻将嘞，我，那当地不是地方吃干物的，那一把地面干了嘛，地灵表在哪吃的？时间是到地母西路东那嘞，地母西个，时间呢到路面吧。这个老马丁我是个乌龟苏木鱼呢，你见到我哪去的？这乌龟苏木鱼阿高嘛，我是先到哪去的？这西干说个一季嘛呢，萝卜是个萝卜的，但西干啊的江的疙瘩都要不上去的，西干啊西干土豆个西干太嘛是的。乌龟苏木鱼说个啊，乌龟阿嘛公龙是的，苏亚是阿那边的是的，你那个啊公石个对火个西南一路长哪的？也对嘛嘞，查那嘞，那叫一亩九垄那都不但不要卖出来，阿公嘞，三他这个乌龟是母鱼嘛，还是嘞，时间嘛没少。明白是讲到那个，你们是属于时间呢多点呢，时间呢来多你家嘞。乌龟是母鱼呢，你们多，跟你乌龟是母鱼都表来钱嘛。比如嘛，不如嘛，一亩九垄那都一百八十三个野狼出嘛啦。哎呦，乌龟是母鱼啊，再问五年呢。乌龟松木鱼个肉板老偏嘞，那些地在乌龟系列，阿拉有来拿吧？这乌龟松木鱼偏嘞，闽南家嘞。乌龟松木鱼个啥嘛？哈姆拉比克嘛？比目九龙那路，比当我比个拉偏嘞。哎呦，比目九龙那个比比阿面说乌龟松木鱼这个来对见到马达里呢？因为是一个简单奶奶，乌龟松木鱼个地表内看嘛，因为是阿不鲁嘛么简单奶乌，因为是古表说啊，那种药王偏奶乌。
好，给看。
那的是，那的是个比。乌克兰人表达的，那一把的疫苗一个咋个了表的？就那一把的疫苗一个咋个出来个咯？亚的中的啊，体育，我蛮难拿包的。所以就拿 NAD 对卡加红出来。不多那边 ，NAD 对卡加红，明嘛？现在个六点水那边，大家个咋个没多乎？大家那个信息的看一撇多少笔，也说目击撇多少笔， ဒါကလူခဏသိန်းကျော်လောက်ကဘဝနဲ့အသက်နဲ့ခန္ဓာကိုယ်နဲ့ပစ္စည်းဥစ္စာနဲ့ဖြိတ်ခါတဲ့နိုင်ငံတကာခိုင်းဖြစ်သွားပြီ။ဒါကိုကျွန်တော်တို့ကကစားကွက်လို့စဉ်းစားလို့မရတော့ဘူး။အဲ့လိုကစားကွက်လို့ပေါ်ပေါ်လေးစဉ်းစားနေတဲ့ကာလပတ်လုံးကဘရောမမြန်မာနိုင်ငံတည်ငြိမ်တဲ့ဒီမိုစီနိုင်ငံတူးတက်ဖွံ့ဖြိုးတဲ့နိုင်ငံဖြစ်မလာနိုင်ဘူး။အဲ့တော့ဥပဒေစုံရေးအခြေခံကကိုဒီလောက်ကြီးမားလွန်အားကြီးတဲ့ရက်ဆက်လွန်အားကြီးတဲ့ပြည်ဝင်ကြီးတွေကျူးလွန်တဲ့သူတွေကိုပြစ်ပေးပြီးတော့ဥပဒေစုံရေးတိဆောက်မှသာလျှင်ကျွန်တော်နိုင်ငံရေရှည်ငင်းချမ်းတည်ငြိမ်တိုးတက်ဖို့ပြောနိုင်မှာဖြစ်ပါတယ်
။ဟုတ်ကဲ့ခင်ဗျ။ကိုအောင်သူရဲ့ကျေးဇူးပါကျွန်တော်နောက်ထပ်သတင်းရှင်တွေလှည့်ပေးခြင်းပါလေ။နောက်တူကတော့ကိုငင်းချမ်းလေလိုက်ပေါ်မှာရှိပါလေ။ကိုငင်းချမ်းတို့တို့ဆွေးနွေးမြန်မြန်လို့ရပါလေ
။ဟုတ်ကဲ့ခင်ဗျ။အခုဟောဥစ္စာပေါ့နော်။ကျွန်တော်ဆိုက်လို့သတ်မှတ်တာအမေရိကန်အောက်စုတော်ကပေါ့။ဒါပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေကသတ်မှတ်ထားတဲ့ဆိုတဲ့အခါကျတော့အမေရိကန်ပြည်သူအတန်လို့ပြောလို့ရတာပေါ့နော်။ဒါတိချက်နှိချက်ကဗမာတမတော်ဆိုပြီးတော့ဒေါက်အောင်ဆန်းစုကြည်ကလည်းဖေဖေတီတောင်းထားတဲ့တမတော်ပြောတယ်ဗမာပြည်မှာတမတော်ကအစ်တက်ကပေါ့နော် institution အင်အားအကောင်းဆုံးပါဒီအထက်မှာနိုင်ငံတကာကနေပြီးတော့တန်တရားရှိပါလေစစ်မဲ့စေးမဲ့ဆိုပြီးတော့သတ်မှတ်ထားတဲ့သူတွေရာဇဝတ်ကောင်းနေလို့တော့မှမသုံးသေးပါဘူးတန်တရားရှိတဲ့သူတွေကိုဒီလိုမျိုး institution ကြီးတစ်ခုကဒီလူတွေကြောင့်နာမည်ပြတ်တာကိုဘာကြောင့်ထုတ်မပေးပဲနဲ့ကျွန်တော်ဆိုင်လုပ်တဲ့နိုင်ငံလို့ဗမာပြည်ကနာမည်တွင်းနေတာကိုဗမာပြည်ထဲမှာရှိနေတဲ့ NLD အပါအဝင်ရှိသမျှလူလူကဒီဟိုစစ်တပ်ကမကောင်းတဲ့သူတွေကိုဖယ်မထုတ်ဖက်နဲ့ဘာဖြစ်လို့စစ်တပ်နဲ့ဗမာပြည်နဲ့တွဲပြီးတော့လူမျိုးကြီးဝါဒကိုအကောင်အထည်ဖောနေတာလဲပေါ့အဲ့တော့ကြောင့်မို့နာမည်ပြည့်ရတဲ့အတွက်ကျွန်တော်ဆိုင်တို့သတ်မှတ်ခံထားတဲ့အတွက်ဗမာပြည်ဘလို့ဆုံးရှုံးနိုင်လဲဆိုတာဦးစိတ်ဝင်းအနေနဲ့ဖြေပေးရင်ပိုကောင်းပါလေကိုအောင်သူကတော့ခုနကပြောသွားလို
့ဟုတ်ကဲ့ခင်ဗျာကျွန်တော်ဦးစိတ်ဝင်းအလှည့်ပေးပါမယ်ကျွန်တော်နောက်ထပ်သရော့ရှစ်တူလဲတလျှောက်တွန်းဖိတ်လိုက်ပါဖိတ်ချင်ပါလေခင်ဗျာတလျှောက်သေးကိုတက်ခိုင်တို့တို့ဆွေးနွေးမြေမြန်လို့ရပါလေ
ခင်ဗျာကျွန်တော်ဒီ genocide ဆိုတဲ့အမှတ်ချက်နဲ့ပတ်သက်ပြီးတော့ခုနကကိုအောင်သူပြောသွားသူတိုင်းရင်းသားတွေမှာဖြစ်တဲ့ဓမ္မစစ်တဲ့ထိုးစစ်နဲ့ဒီခိုင်မှာဖြစ်တဲ့ကိစ္စနဲ့တော့ခွဲမိသိချင်းနဲ့ဟိုတိုင်းရင်းသားတွေမှာဖြစ်တဲ့ကိစ္စကိုဗမာပြည်သူများစုကလည်းဘယ်သူမှမထောက်ခံမှုစစ်တပ်ပေါ်မှာတောက်လျှောက်ကိုကန့်ကွက်လာတဲ့စစ်တပ်ကိုဆန့်ကျင်လာတဲ့ဖွဲ့စည်းပါဗမာပြည်သူဆိုတာဒီရခိုင်ကိစ္စမှာတော့တက်တက်တခြားစီဟိုဒီရဲစခန်းပေါင်း30ကျော်တိုက်ခိုက်ခံရတာတွေဒီစစ်ထနာချက်ခုခုတိုက်ခိုက်ခံရတာတွေနောက်ကြတော့ဟိုခါကိုကျော်သိန်းဒီရခိုင်နေသားတော့ပြီးတင်းရွေးချိန်မှာအာစာဖွဲ့စည်းဩဇာအဲ့ချိန်မှာဘလောက်ပြန့်တယ်လေဆိုသိဒါပေမဲ့သတင်းမီဒီယာအဲ့ဒါမဖော်ထုတ်ကြဘူးဟိုပြောတော့ဒါပေမဲ့ကိုကျော်သိန်းပြောတာဟာနိုင်ငံတော်ပြန့်လာမပြန့်လာမသိဘူးအမေရိကန်အောက်လွတ်တော်ကရေးတည်ယူရှိတာတော့မသိဘူးဗမာပြည်သူကြားထဲမှာတော့ဒါမှန်စရာဆိုကျွန်တော်သိတယ်ဒါပေမဲ့အဲ့ဒါကိုကြတော့ဘယ်သူမှမထောက်ပြောက်ဒါအဲ့လူတွေပြန်လာပြီဆိုရင်ရောဒီပြဿနာအေးမလားမအေးဘူးမအေးသေးဘူးကျွန်တော်အမခံပြောရဲ
ဟုတ်ကဲ့ပ
ါကိုတည်ငြိမ်းနေစီဘ
လို့မသိဘူးတက္ကသိုလ်တိုင်းမှာကျွန်တော်တစ်ဆက်တည်းကျွန်တော်ပြော
ဦးအောင်သူတို့ဘာလို့ထည့်ဦးကုသိန်းဝင်တို့ထည့်မြင်ရထည့်ပြီးဘာလို့မဆွေးနေကြလဲကျွန်တော်အောက်မေးချင်တာ
အဲ့မှာသတင်းနဲ့ပတ်သက်လို့ကျွန်တော်လည်းထည့်ပြောချင်ပါတယ်ရခိုင်ဒေသမှာအာစာတိုက်ခိုက်မှုနဲ့ပတ်သက်လို့ဟိန္ဒူတွေတက္ကသိုလ်နဲ့ပတ်သက်လို့အမြဲပြောကြပါတယ်ဒါပေမဲ့သတင်းတွေမှာကျွန်တော်ဖော်ပြပြီးသားဖြစ်ပါတယ်ဒါတွေကဖော်ပြဒါပေမဲ့သတင်းဆိုတာမြုပ်နေတဲ့ကိစ္စတွေကိုဖော်ထုတ်တဲ့ခါကျတော့ဟိုမှာရိုဂျာရဲ့ကိစ္စနဲ့ပတ်သက်လို့အခုတည်းကြီးအစိုးရကလည်းတောင်းမခံဘူးဒါတစ်ဖက်ကကျွန်တော်ပြောတာမဟုတ်ပါဘူးအဲ့ဒါကြောင့်မလို့သတင်းရဖြစ်တဲ့သဘောကိုဖြစ်နေတာကိုပြောပြတာပါခုနကသတင်းတွေကိုထိန်ချန်ထားတာတော့မရှိပါဘူးခုနဟိန္ဒူတွေဖြစ်တဲ့ကိစ္စခုနတစ်ဖက်မှာခုနအာစာတိုက်ခိုက်မှုကိစ္စဒါတွေကတော့နိုင်ငံတကာကလည်းသိပါတယ်ခင်ဗျာကျွန်တော်ကိုစင်ဝင်းကိုလှည့်ပေးကြပါမယ်ခင်ဗျာကိုစင်ဝင်းခုနကကိုငင်းချမ်းမေးသွားတဲ့ကိစ္စနဲ့ပတ်သက်လို့ energy အစိုးရမှကိုတာဝန်မရှိဘူးလားလဲအားလေးဖြည့်ပေးစေချင်ပါတယ
်ဒီလိုမျိုးပေါ့ကျွန်တော် site ဖြစ်လားမဖြစ်လားဟာလားဟိုကျွန်တော် site နဲ့ဆွဆွဲတဲ့ဟာတွေဒီဆွဆွဲခံရဟာကိုတရားရုံးကျွန်တော်အမြင်ရတော့တရားစီရင်လို့လုပ်ကိုလုပ်တင်တယ်ဘယ်လိုဟာမျိုးမှတော့အကောင်းဆုံးအနေထားဖြစ်မလဲဆိုတော့ကျွန်တော်တို့ပြည်တွင်းမှာကိုတရားစီရင်လို့လွတ်လပ်တဲ့တရားစီရင်မှုဆိုတဲ့ဟာဖြစ်တယ်ဒါပေမဲ့ပြောရလို့ရှိရင်အဲ့ဒါကဖြစ်ဖို့လမ်းမရှိနော်ဟိုကျွန်တော်မြင်နိုင်တဲ့အနာဂတ်ကြီးကိုဘာမှအရေးမရှိဘူးအဲ့တော့အဲ့ဒီအနေထားမှာတိုင်းပြည်ရဲ့ဒီခုဟိုအတိုင်းဝိုင်းအနေထားဒါတစ်ဖက်မှာနိုင်ငံရေးရဲ့ဒီ hard power ကိုဟိုကင်နာဒါဟိုစစ်တပ်ရဲ့ကင်နာဒါ power sharing နဲ့ဒါတွေထောင်းတော့လူမျိုး society ပါဘူးတပတ် twist ဖြစ်နေတဲ့ဟာအကူကကြီးနေတယ်အဲ့တော့အစိုးရလုပ်တင်တာဆိုတော့လုပ်တင်တာပေါ့လုပ်ရင်ကောင်းတာပေါ့လို့ပဲပြောရမှာပဲဒါပေမဲ့ reality တကယ်လက်တွေ့မှာတော့အဒီဟာကလမ်းမရှိဘူးအဲ့တော့တခြားနိလန်းတွေကတော့ဗာလဲဆိုတော့ဟို adopt tribunal တို့เนาะဟိုဒါ the hike မှာလုပ်တဲ့ ICC တို့ဒါတောင်မှအများကြီးဟိုတာစီတွေအများကြီးရှိသေးတယ်ဗာပဲဖြစ်နိုင်ရှိသေးတယ်လမ်းကြောင်းကြီးလို့ပြောလို့ရှိရင် tribunal တော့နေမှာပဲကနေဒီအပြင်မှာနိုင်ငံတစ်ခုမှာအခုပြည်နိုင်ရှိနေရှိတဲ့နိုင်ငံလို့ပြောလို့ရှိရင်အမေရိကရှိမယ်ကနေဒါရှိမယ် UK ရှိမယ်ဩစတြေးလျရှိမယ်အဲ့ထဲမှာလမ်းကြောင်းတစ်ခုကအမေရိကနဲ့ကနေဒါဟိုမှာဖြစ်နိုင်တဲ့ဟာမျိုးတွေပဲရှိ အဲ့ဒါကသူကဒီ try ဟိုဟာ try ရဆက်သွားနေမယ်အဲ့ဒီမှာမှအာဘယ်သူတွေဘယ်သူများတော့မြောက်တယ်ဆိုတော့ပမာဒီကိစ္စနောက်ပြီးတော့ပြီးခဲ့တဲ့ Bosnia ရဝန္ဒာတို့တဲ့ပို့ပြီးတော့ဟို suspect ဖြစ်တဲ့လူတွေပို့များပါလိမ့်မယ်စစ်ဘုတွေမကဘူးအရာမာဒီမာရောဒီဘူးပေါ်တခြားတော့ငင်းနေရှိပါနားကြီးများပါတယ်အဲ့တော့အဲ့ဒါတွေပြောလို့ရှိရင်တစ်ဖက်မှာအာအခုရှိနေတဲ့ရဝါနာမာရမဟိုဟိုတရားရုံးချင်းပြီးလောက်တာပတ်သက်ကုန်ကအကြီးဆုံးပြီးတော့မထီရောက်ဘူးဆိုပြီးဝေဖန်တာနေထွက်နေတာကျွန်တော်တို့မှမိလို့ညာရှိနေကြရနော်
ဟုတ်ကဲ့ကျွန်တော်မှခုနကကိုနင်းနေမိတာပြန်ထောက်ချက်ပါတယ်ဒီလက်ရှိ NLD အစိုးရအနေနဲ့ဒီဖြစ်ရတဲ့ပတ်သက်ပြီးတော့အာတော်နိုင်ငံတော်များနိုင်ငံတကာထောက်ပြတော့လုံးကြုံရေးဖွဲ့တွေမှာတာဝန်ရှိတယ်ပေါ့နော်ဒါပေမဲ့တချို့မြင်ကြတာက energy စုရကုနိုက်ကဒါကိုအကောက်ွယ်ပေးနေရဆိုတဲ့သဘောမြင်ကြပါလေအဲ့ဒီအချိန်ညောမြင်ရပါလားကိုစိန်ဝင်တော့တဲ့ချက်ကြပါ
energy စုရရဲ့ဒေါ်အောင်စံတူကြီးကိုတိုင်းလည်းသူကဝင်ခံနာပြီးသားပဲလေဟိုကအာ UK ကနေအင်္ဂလန်ကဝင်ကြီးလာတဲ့ခါကျတော့ဒီကိစ္စကိုတခြား or နီလာနဲ့ဒီတဲ့ပူပေါင်းတဲ့နီလာနေနဲ့လောဟိုလောက်ခဲ့နိုင်လားဆိုတဲ့ဟာမျိုးနော်အဲ့သူပြောထားတာပဲအဲ့တော့ရှင်းနေပါလေ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးလေးတူလေးမေးချင်ပါလေအခုမြန်မာဆွေရကဒီဖြစ်ရနေတဲ့ပတ်သက်ပြီးတော့စုံစမ်းရေးကော်မတီပေါ်ပြည်တွင်းမှာဖွဲ့စည်းပါလေနိုင်ငံတကာနှစ်ယောက်ပြည်တွင်းကနှစ်ယောက်ပေါ့ဒီဖွဲ့စည်းထားတဲ့ရလက်ကဒီဖွဲ့စည်းထားတဲ့အခြေအနေဒီကထွက်လာမဲ့ report အစီအစဉ်သာရှိပါလေမြန်မာတော်တော်ရှိမလားနိုင်ငံတကာလက်ခံမဲ့အတိုင်းအတာရှိလားဘယ်လိုမြင်ပါလဲခင်ဗျာ
ဒီမှာစုံစမ်းရေးကော်မရှင်အနေနဲ့တွားတွေ့တာကအာကိုဟိုပို့ကိုလူကိုပြန်မေးတဲ့ဟာအနေထားပဲရှိနေသေးတယ်လေဟိုတကယ်လွတ်လွတ်လပ်လပ်အာစောက်ဆိတ်မရှိဘဲနဲ့အစ်စ်ခံနိုင်တဲ့အနေထားမဟုတ်တာနှစ်ဖက်ပြောရရင်တော့နှစ်ဖက် community ကလုံး community နှစ်ခုစလုံးဒါမှမဟုတ်ရင်အဲ့ဒီဟိုအစိုးစစ်တပ်ဘက်ကလုံးလုံးရေးဘက်ဒီရောမေးနိုင်တဲ့အနေထားနောက်ပြီးတော့ဟိုဒုက္ခသည်တွေဘက်ဟိုကိုမေးနိုင်တဲ့ victim တွေဘက်ကိုမေးနိုင်တဲ့အနေထားမရှိတော့အဲ့အရာတွေကတော့ဝေးပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season အချိန်ဆက်တော်လို့ပါအဓိကပေါင်းဆွေးနွေးပြီးတယ်လူခွင့်ရှင်နေဦးအောင်ထူနောက်ဒင်းစားဆရာဦးစိန်ဝင်းနဲ့ကျွန်တော်တို့ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော် daily life season တင်ပါပဲရနာခွင့်ပေးပါခင်ဗျာ
သူမဆုမနဲ့သူကိုသားညုံစီစဉ်တင်ဆက်တဲ့ဒိုင်းလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံနှုန်းချိန်ည10နာရီနဲ့17နာရီထိပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါအောင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအလိန်ညာရီပြောပြီးတော့တရားဥပဒေစိုးမိုးမှုထိခိုက်အောင်လုပ်နေတယ်လို့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောကြားဝေဖန်လိုက်ပါတယ်။သမ္မတရဲ့လောက်ရက်တွေပြောဆိုချက်တွေကနိုင်ငံအတွက်အရေးကြီးတယ်ဆိုတာကို Republican အမတ်တွေတစ်ချိန်ကနားလည်သဘောပေါက်ခဲ့ကြပြီးမြဲဒီကနေ့မှအဲ့ဒီလိုထောက်ပြမေးခွန်းထုတ်တဲ့အမတ်တွေဘယ်ရောက်နေကြပြီလဲလို့လည်းသူကမေးခွန်းထုတ်ပါတယ်။ Comey နဲ့သူ့ရဲ့ဒီအကြမ်းလိုက်စားမှုတွေကို Republican တွေအမတ်တွေဘက်ကနေထုတ်ဖော်ပြောတဲ့နယ်လို့အင်မြူရောပြန်ကြားရေးတာဝန်ခံ Sarah Sanders ကတော့ Twitter ပေါ်ကနေတုံ့ပြန်ခဲ့ပါတယ်။2016 American သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်မှုဟာအရင်သိထားတာထက်အများကြီးပိုပြီးကြီးမားကျယ်ပြန့်တယ်လို့အဖွဲ့အစည်းတစ်ခုကလေ့လာပြုစုတဲ့အစီရင်ခံစာတွေကမိမောင်းထိုးပြပါရတယ်။ရုရှားကလိုလားတဲ့သမ္မတလောင်းအနိုင်ရအောင်အဓိကလူမှုကွန်ရက်အားလုံးကိုအသုံးချပြီးတော့အချက်အလက်အမှားတွေမဲဆန္ဒရှင်တွေစီကြအောင်လုပ်ခဲ့တဲ့ဆိုတဲ့အစီရင်ခံစာပါဆွဆွဲချက်တွေဟာအခြေအမြစ်မရှိဘူးလို့ရုရှားသမ္မတရုံပြောခွင့်ရကတုံ့ပြန်ပယ်ချခဲ့ပါရတယ်။ရိုဟင်ဂျာပြဿနာနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကလုံလောက်တဲ့တိုးတက်ဆောင်ရွက်မှုတွေမလုပ်ရင်နောက်ထပ်အရေးယူတန်းခါမှုတွေလုပ်ဖို့လုံခြုံရေးကောင်စီကစဉ်းစားနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံပဲရောက်နေတဲ့ရိုဟင်ဂျာတွေကိုမြန်မာဘက်ကအချိန်ဆွဲမထားပဲပြန်လည်လက်ခံဖို့နဲ့လူခွင့်ချိုးဖောက်တဲ့သူတွေကိုအရေးယူနိုင်ဖို့ရည်ရွယ်တဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဆုံးဖြတ်နိုင်ဖို့ကြိုးစားနေတာဖြစ်ပါတယ်။အင်္ဂလန်ကကမ္ဘာကျော်ဘောလုံးအသင်းတစ်ခုဖြစ်တဲ့ Manchester United Club အသင်းကနီးပြဂျိုဇေ မော်ရီညိုကိုရာထူးကနေပြီးတော့ဖယ်ရှားလိုက်ပါတယ်။ယာယီနီးပြမခန့်ငယ်အထိမန်ယူလက်ထောက်နီးပြမိုက်ကယ်ဂဲရစ်ကအသင်းကိုကင်တွယ်သွားမှာဖြစ်ပါရဲ့ရှင်
။တရင်အချင်းချုပ်ကိုမဆူမြမွန်ကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အသံရဲ့မနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ40 kHz 9440လိုင်းဒိုမီတာ53 kHz 9805နဲ့လိုင်းလမီတာ190 kHz 15905တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.